Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါပါရှင်။ဒေါက်တာရှင်အားလုံးကိုစိတ်မပြားကျမ်းမာချမ်းသာကြပါစေ။ VOA American တိုင်းရဲ့2022ခုနှစ် January 4ရက်အင်္ဂါနေ့မနက်ဖြန်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ32နဲ့49ပထမနာရီဘက်မှာလိုင်းဒက်မီတာ190နဲ့ VOA Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်ဗျာတပါဒီမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူပြီးတော့တင်ဆက်ပေးသွားမှာပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါ။ဒီကနေ့သတင်းတွေကိုတော့မတ်သိန်ကြီးထိုင်းနဲ့အတူတင်ပြပေးသွားပါမယ်။ဒီကနေ့သတင်းတွေမှာဆိုလို့ရှိရင်ဒီဇင်ဘာလ24ရက်နေ့ကကယားပြည်နယ်မှာလူသားချင်းစာနာမှုဝန်ထမ်းနှစ်ဦးအပါအဝင်အယက်သားတွေအသက်ခံရတဲ့အပေါ်မြန်မာနိုင်ငံအတွင်းကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေတဲ့နိုင်ငံတကာအဖွဲ့14ဘွဲ့ကကန့်ကွက်လိုက်တဲ့သတင်းနျူကလ িয়ার လက်နက်မပြန်ပွားရေးအတွက်ကြီးငါးကြီးသဘောတူလိုက်တဲ့သတင်းအမေရိကန်ပြည်ထောင်စုမှာစောင်းရွာသည့်နှင်းပုံတိုင်းကြားတဲ့အတွက်ဝါရှင်တန် DC မြို့တော်မှာအစိုးရရုံးနေပိတ်ထားပြီးတော့တိုင်းနဲ့ချီတဲ့လူတွေလျှက်စစ်ပြီးပြတ်တောက်နေတဲ့သတင်းစတဲ့မြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာသတင်းတွေကိုတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါကိုစုံမောင်ကြီးအခုလောနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေဒီမှာတော့ဒီကနေ့ကြောက်တဲ့84ချိန်ကြောက်လွတ်လပ်ရေးနေ့နဲ့ပတ်သက်ပြီးတော့
သိထားတဲ့လူတွေကလည်းအများကြီးလေကျမတို့အတွင်းနဲ့ဆိုရင်တော့ဒီကာလမဘလို့မပြောနိုင်ပါဘူးဒီလွတ်လပ်ရေးနေ့လည်းဒီတိုင်းဘယ်သူမှဖြတ်သန်းမှလည်းမဟုတ်တော့ဘူးသူတို့လောက်မှရှိနေသေးရတော့ New Year လည်းကျမတို့တွေဒီတိုင်းပဲစာမန်လေးလိုပဲကြော်ဝါလိုက်ကြပဲများတယ်ဟိုလက်ပြမလုံးရလို့လေ
ရန်ကုန်မှာနေထိုင်သူတဦးပြောသွားတာပါလူရရင်းနေမှာမပြောနိုင်သူတွေရှိနေတယ်လို့ရှင်းပြနေတဲ့မှာတော့တိုက်ပွဲတွေကြောင့်နေရအဆန့်ခွာသူတွေကပိုးပြီးတော့ညာလာနေတာပါဒါနဲ့အင်းစိန်ထောင်အတွင်းကအခြေအနေတွေအပြင်မြမရွှေပြောင်းအလုပ်သမားတန်းနဲ့ချီးပြီးတော့ရှိနေတဲ့ထိုင်းနိုင်ငံကအိုမီခရွန်ကိုဗစ်ပိုးကူးစက်မှုနောက်ဆုံးအခြေအနေတွေကိုလည်းတင်ပြပေးဖို့ရှိပါတယ်ဒါပြင်အပတ်စဉ်တင်ဆက်နေကြစီးပွားရေးနဲ့ဘလော့ဂါတွေပြောသမျှကဏ္ဍတွေအပြင်တက်တန်ရောင်သတင်းလောကိုလည်းနောက်ပိုင်းမှာနားဆင်ရမှာပါအခုတော့ထိတ်တန်းရောင်နိုင်ငံတကာသတင်းတွေကိုကိုဆောင်မိုးတော်နဲ့မတ်သိန်ကြီးထိုက်သူကပြောပြပေးမှာပ
ါနျူကလ িয়ার ပဋိပက္ခတွေမဖြစ်ဖို့အတွက်နျူကလ িয়ার လက်နက်တွေနောက်ထပ်မပြန်ပွားအောင်အတူတကွပူးပေါင်းတားဆီးဖို့လုံခြုံရေးကောင်စီဝင်ကမ္ဘာအင်အားကြီး၅နိုင်ငံကသဘောတူလိုက်တဲ့အကြောင်းတနင်္လာနေ့မှာပူးတွဲကြေညာတဲ့ကြောင်ထုတ်ပြန်လိုက်ပါတယ်နျူကလ িয়ার လန်ဒတွေနောက်ထပ်မပြန်ပွားအောင်တားဆီးရမယ်လို့အခိုင်အမာယုံကြည်ကြောင်းကြီးငါးကြီးဖြစ်တဲ့တရုတ်ရုရှားပြင်သစ်ဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတို့ကပူးတွဲကြေညာချက်ထဲမှာဖော်ပြထားပါတယ်နျူကလ িয়ার စစ်ပွဲမှာအနိုင်ရတယ်ဆိုတာမရှိပါဘူးဒီစစ်ပွဲမျိုးဘယ်တော့မှမတိုက်ခိုက်ရပါဘူးလို့အခိုင်အမာယုံကြည်တဲ့အကြောင်းကိုလည်းဒီနိုင်ငံကြီးတွေကဖော်ပြထားပါတယ်ယူကရိန်းနဲ့ဆက်မှာရုရှားစစ်တပ်တွေအလုံးအင်းနဲ့ချထားတဲ့အတွက်ရုရှားနဲ့အနောက်နိုင်ငံတွေအကြားတင်းမာမှုတွေတိုးလာနေခြင်းတရုတ်ရဲ့လူခွေချိုးဖောက်မှုတောင်တရုတ်ပင်လယ်ပြင်နဲ့ထိုင်ဝမ်အရေးကိစ္စတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုနဲ့တရုတ်တို့အကြားသဘောထားကွဲလွဲမှုတွေဖြစ်ပေါ်နေခြင်းမှာပဲဒီကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်အနာဂတ်မှာနျူကလ িয়ার လက်နက်တွေကိုအပြည့်အဝဖျက်သိမ်းတဲ့အထိလှုပ်ဆောင်ဖို့ဆိုတဲ့စာချုပ်ပါအတိအကအချက်ကိုအကောင်အထည်ဖော်ဖို့ကိုလည်းငါးနိုင်ငံစလုံးကသဘောတူကြတယ်လို့ဆိုပါတယ်ဒီသဘောတူညီချက်ဟာ2015ခုနှစ်သဘောတူညီချက်အတွက်အီရန်နဲ့နျူကလ িয়ার ကိစ္စတွေပြန်လည်ဆွေးနွေးဝဲစတင်နေချိန်မှာလဲထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေက Pfizer BioNTech COVID-19 ကာကွယ်ဆေးအဖြစ်တစ်လုံးထပ်မံထိုးနှံနိုင်တဲ့သတ်မှတ်ချက်ကိုတနင်္လာနေ့မှာထပ်ပြီးတော့တိုးချဲ့လိုက်ပါတယ်အသက်12နှစ်ကနေ15နှစ်ကြာအရွယ်တွေအဖြစ်ကာကွယ်ဆေးတစ်လုံးထပ်ပြီးထိုးနိုင်ကြောင်းအစားအသောက်နဲ့ဆေးဝါးကုသရေးဌာန FDA ကပြောပါတယ်ကိုရိုနာဗိုင်းရပ်စ်မျိုးကွဲ Omicron အရေးချင်းချောက်မှုတိုးလာနေချိန်မှာပဲကျောင်းတွေပြန်ဖွင့်နေတာဒါမှမဟုတ်လည်းအပြင်မှာလှုပ်ရှားသွားလာကြတဲ့လူငယ်တွေကိုကာကွယ်ပေးနိုင်ရေးရည်ရွယ်ဆောင်ရွက်မှုတစ်ခုလည်းဖြစ်ပါတယ်အသက်12နှစ်နဲ့အထက်လူတိုင်း Pfizer BioNTech ကာကွယ်ဆေးဒုတိယအကြိမ်ထိုးနှံပြီးတဲ့နောက်6လအကြာမှာအဖြစ်အနေနဲ့နောက်ထပ်တစ်လုံးထပ်မံထိုးနှံနိုင်ကြောင်းမူလကသတ်မှတ်ထားချက်ကနေအခုမှတော့9လအကြာမှာအဖြစ်ကာကွယ်ဆေးနောက်တစ်လုံးထပ်မံထိုးနှံနိုင်တယ်လို့ FDA ကပြောပါတယ်ကိုယ်ခံအားနည်းတဲ့အသက်9နှစ်ကနေ17နှစ်ကြာကလေးငယ်တချို့ကိုလည်းအဖြစ်ကာကွယ်ဆေးနောက်တစ်လုံးထိုးနှံရေး FDA ကခွင့်ပြုထားပါတယ်အမေရိကန်အစားအသောက်နဲ့ဆေးဝါးကုသရေးဌာန FDA ရဲ့ခွင့်ပြုချက်ကိုအမေရိကန်ကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC နဲ့ CDC ရဲ့တိကျကာကွယ်ရေးဆိုင်ရာအကြံပေးအဖွဲ့တို့လာမယ့်ဗုဒ္ဓဦးနေ့မှာပြန်လည်တုံ့တက်ဖို့ရှိပါတယ်။FDA ရဲ့ဆုံးဖြတ်ချက်ကိုကာကွယ်ရေးဆိုင်ရာကာကွယ်ဆေးဆိုင်ရာအကြံပေးအဖွဲ့ကသဘောတူမဲ့ဆိုရင်တော့CDC ညွှန်ကြားရေးမှုရုရှားဝလင်စကီအနေနဲ့အဲ့ဒီနေ့နှောင်းပိုင်းမှာပဲဆေးအသုံးပြုရေးအတွက်တရားဝင်ထောက်ခံချက်ပေးနိုင်မှာလည်းဖြစ်ပါတယ်ရှင်။
အိန္ဒိယအနေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံကိုကိုဗစ်ကာကွယ်ဆေး၅သိန်းနဲ့အစားအစာများပေးဖို့ခဲ့တဲ့အကြောင်းအိန္ဒိယနိုင်ငံသားရဲ့ဝန်ကြီးဌာနကတင်းနှင်းလာနေမှာထုတ်ပြန်ကြေညာပါတယ်။ဒီအကူအညီတွေကိုပြီးခဲ့တဲ့စနေနေ့ကတည်းကအာဖဂန်ကိုပို့ခဲ့ရလို့လဲဖော်ပြထားပါတယ်။အာဖဂန်မှာအောက်ဂုလာကတာလီဘန်နဲ့သိမ်းပိုက်ပြီးနောက် ဒီကာလမှာဘလို့ပဲဒီကာလမှာဘလို့ပဲဒီကာလမှာဘလို့ပဲဒီကာလမှာဘလို့ပဲဒီကာလမှာဘလို့ပဲဒီကာလမှာဘလို့ပဲဒီကာလမှာဘလို့ပဲဒီကာလမှာဘလို့ပဲဒီကာလမှာဘလို့ပဲဒီကာလမှာဘလို့ပဲဒီကာလမှာဘလို့ပဲဒီကာလမှာဘလို့ပဲဒီကာလမှာဘလို့ပဲဒီကာလမှာဘလို့ပဲဒီကာလမှာဘလို့ပဲဒီကာလမှာဘလို့ပဲဒီကာလမှာဘလို့ပဲဒီကာလမှာဘလို့ပဲဒီကာလမှာဘလို့ပဲဒီကာလမှာဘလို့ပဲဒီကာလမှာဘလို့ပဲ ရလေကြောင်းလိုင်းတွေကိုပါကစ္စတန်ကဖိပင်ထားခဲ့ပေမဲ့လူသားချင်းစာနာမှုအကူအညီတွေအိန္ဒိယကအကူအညီတောင်းခံတာကြောင့်ပါကစ္စတန်ကခွင့်ပြုခဲ့ပါတယ်။အာဖဂန်ကိုတာလီဘန်တွေပြန်လည်မသိမ်းပိုက်ခင်ဆယ်စုနှစ်နှစ်ခုအတွင်းအိန္ဒိယကအာဖဂန်မှာဒေါ်လာဘီလီယံနဲ့ချီတဲ့ဖွံ့ဖြိုးရေးဆိုင်ရာယင်းနှိမ့်မြုံနံမှုတွေလုပ်ခဲ့ပါတယ်။ဒါပေမဲ့အမေရိကန်တပ်တွေပြန်လည်ထွက်ခွာသွားပြီးနောက်ယင်းနှိမ့်မြုံနံမှုတွေအများကြီးဆုံးရှုံးနေတာခဲ့ပါတယ်။
ပါကစ္စတန်နဲ့အာဖဂန်နစ္စတန်ကြားလုံခြုံရေးခြံစည်းရိုးကာယံနေတာကြောင့်ဖြစ်လာရတဲ့မကြေလည်မှုတချို့ကိုဖြေရှင်းနိုင်ရေးတန်တမာရေးလမ်းကြောင်းကနေတာလီဘန်အုပ်ချုပ်သူတွေနဲ့ဆက်သွယ်ဆောင်ရွက်နေတယ်လို့ပါကစ္စတန်ကတင်းနယ်လာနေမှာပြောပါတယ်။ကီလိုမီတာ2600မိုင်း1600ကျော်လောက်ရှိတဲ့အာဖဂန်နစ္စတန်နဲ့နယ်စပ်မှာပါကစ္စတန်ဘက်ကခြံစည်းရိုးကာရာကိုဆက်လုပ်မှာဖြစ်ပြီးပါကစ္စတန်ရဲ့အကျိုးစီးပွားတွေကိုကာကွယ်ဖို့ပိုင်ဖြတ်ထားတယ်လို့အစ္စလာမဘတ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံခြားရေးဝန်ကြီးရှာမာမုဒ်ကာရီရှိကပြောပါတယ်။ပါကစ္စတန်ဘက်ကခြံစည်းရိုးတိစောက်မှုကိုတာလီဘန်နေသားဆောင်တပ်ဖွဲ့တွေဘက်ကလက်တလောတမ်းမြစ်ဖို့ကြိုးပမ်းတာမှာပါကစ္စတန်နိုင်ငံခြားရေးဝန်ကြီးကတုံ့ပြန်ပြောဆိုတာဖြစ်ပါတယ်။ခြံစည်းရိုးတချို့ကိုအာဖဂန်ဘက်ကဖျက်ဆီးလိုက်တဲ့သတင်းဘက်ကုံပိုင်းလောက်မှာနှစ်ဖက်မကြေလည်မှုဖြစ်ခဲ့တဲ့အနေအထားရှိပါတယ်။ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးကာရီရှိကတော့အာဖဂန်ဟာရင်းမြစ်တဲ့အင်းကြီးချင်းဖြစ်ကြောင်းမကြေမလည်ဖြစ်လာတာတွေပေါ်လာရတာနဲ့အတူပဲသူတို့နဲ့ဆက်သွယ်ဆောင်ရွက်နေချောင်းတန်တမာရေးလမ်းကြောင်းတွေကနေတဆင့်ဖြေရှင်းနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။ဒူရန်လိုင်းနေသားမြေတစ်လျှောက်မှာပါကစ္စတန်ဘက်ကတန်ဆူးချိုးတွေကာယံခွင့်မရှိကြောင်းနဲ့နေဆက်မြေရဲ့တစ်ဖက်တစ်ချက်ကမျိုးနွယ်စုတွေကိုခွဲခြားခွင့်လည်းမရှိဘူးလို့တာလီဘန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကတင်းနှင်းကနေနေမှာပြောဆိုပြီးပါကစ္စတန်ဘက်ကခြံစည်းရိုးကာယံနဲ့အစီအစဉ်ကိုဝေဖန်ပါတယ်။ဗြိတိန်ကိုလိုနီခေတ1893ခုနှစ်ကသဘောတူညီချက်နဲ့ရရှိခဲ့တဲ့ဒူရန်လိုင်းနေမြေပိုင်းခြားမှုကိုအာဖဂန်အစိုးရအဆက်ဆက်အငင်းပွားနေတာဖြစ်ပါလေရှင်။
ဒီအမေရိကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိတိုင်းထိုမီတာ32 kHz 9335နဲ့9383ညတိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါရရှင
်ဗီအိုရဲ့အတန်လွင့်အစီအစဉ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာဖြစ်ပါရယ်ခင်ဗျာကျွန်တော်တို့ဆက်လက်ပြီးတော့သတင်းတွေကိုတင်ပြပေးပါဦးမယ်။ကြားပြည်နယ်အတွင်းဒီဇင်ဘာလ24ရက်နေ့ကလူသားချင်းစာနာမှုဝန်ထမ်းနှစ်ဦးအပါအဝင်အရတား35ဦးထက်မနည်းအသက်ခံရတဲ့အပေါ်ရှုံ့ချကြောင်းနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့အာဆီယံအသင်းတို့အနေနဲ့ချက်ချင်းရေးယူဆောင်ရွက်မှုတွေပြုလုပ်ဖို့မြန်မာနိုင်ငံအတွင်းကလူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်း14ဘွဲကဇန်နဝါရီလ3ရက်နေ့မှာလက်မှတ်ရေးထိုးတောင်းဆိုလိုက်ပါတယ်။အခုလိုအရတားတွေနဲ့လူမှုကူညီရေးလှုပ်သားတွေကိုကန့်ကွက်လောက်အောင်ဆိုးရတဲ့တိုက်ခိုက်မှုအတွေ့အလွန်ကိုပဲမခံမရနိုင်ဖြစ်ရကြောင်းဒီကိစ္စအတွက်တာဝန်ရှိသူတွေကိုရေးယူရမယ်လို့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။အရတားတွေနဲ့လူသားချင်းစာနာမှုဆိုင်ရာဝန်ထမ်းတွေကိုမတိုက်ခိုက်ဖို့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကတင်းတင်းကြပ်ကြပ်တားမြစ်ထားကြောင်းနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပုံမလိုရနေချိန်မှာအခုလိုတိုက်ခိုက်မှုတွေကြောင့်ကူညီထောက်ပံ့ရေးအတွက်ဝန်ထမ်းတွေဟာဝန်ထမ်းတွေအတွက်ကြီးမားတဲ့အန္တရာယ်ဖြစ်ပြီးအကူအညီလူသူတွေ အခုညီလိုသူတွေထံကိုရောက်ရှိဖို့အကန့်အသတ်တွေဖြစ်စေတယ်လို့ဖော်ပြထားပါတယ်။ဝန်ထမ်းတွေအသက်ခံရတဲ့ Save the Children အဖွဲ့နဲ့အတူရှိကြောင်းလူသားချင်းစာနာမှုရန်ဆံရဝန်ထမ်းတို့တိုက်ခိုက်ခံရတာဟာအားလုံးတိုက်ခိုက်ခံရဖြစ်အဖြစ်တယ်လို့အဖွဲ့စစ်လေးဘက်ကဖော်ပြထားပါတယ်။အာဆီယံအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးအရေးပေါ်အစည်းအဝေးခေါ်ယူပြီးအကြမ်းဖက်မှုတွေရပ်တန့်ဖို့တောင်းဆိုထားတဲ့အချက်၅ချက်ကိုအကောင့်အထည်ဖော်လှုပ်ဆောင်ဖို့တိုက်တွန်းကြောင်းဒါအပြင်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့လည်းရပ်သားတွေနဲ့ကုညီထောက်ပံ့ရေးလုပ်သားတွေနောက်ထပ်တိုက်ခိုက်မှုမခံရအောင်အရေးယူဆောင်ရွက်မှုတွေလုပ်ဖို့တိုက်တွန်းပါကြောင်းအဖွဲ့၁၄ဘက်ကတောင်းဆိုထားပါတယ်။အဲ့ဒီ၁၄ဘက်ထဲမှာ Christian Aid IRC Norwegian Aid Danish Refugee Council တို့လိုအဖွဲ့တွေပါဝင်ပါတယ်။
NLD အစိုးရရဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်အပေါ်အရက်သားတဦးကတရားစွဲထားတဲ့သဘာဝအန္တရာယ်ဆိုင်ရာဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုအတွက်အပိတန်အမိန့်ကိုဇန်နဝါရီလ10ရက်နေ့မှာချမှတ်မယ်လို့နေပြည်တော်အထူးတရားရုံးကသတ်မှတ်လိုက်ပါတယ်။အဲ့ဒီအမှုအတွက်ဇန်နဝါရီလ3ရက်နေပြည်တော်အထူးတရားရုံးမှာဒေါက်ဆန်းစုကြည်ရဲ့ရှင်းလင်းတွေဘက်ကသူ့မှာအပြစ်မရှိကြောင်းအပိတန်လျှောက်လဲချက်ကိုစာနဲ့တင်ပြခဲ့တယ်လို့သိရပါတယ်။2020ရွေးကောက်ပွဲကာလတုန်းကနေပြည်တော်ရွှေချပင်ရက်ကွက်အတွင်းဒေါက်ဆန်းစုကြည်သွားလာခဲ့မှုဟာကိုဗစ်စီးကမ်းကိုဖောက်ဖျက်တဲ့ဆိုပြီးလေဝင်းမြို့နယ်ကရက်သားတူဖြစ်တဲ့ဦးညီညီခေါ်ဦးထွန်းမြောင်ကတရားလိုအဖြစ်နဲ့ဒေါက်ဆန်းစုကြည်အပေါ်တရားစွဲထားတဲ့အမှုဖြစ်ပါတယ်။တဘာဝဘေးရန်ရဲ့ဆံရပုံမှန်နဲ့ဒေါက်ဆန်းစုကြည်အပေါ်အမှုနှစ်ခုဆွဲဆိုထားတာဖြစ်ပြီးတမှုအတွက်ကတော့2021ဒီဇင်ဘာလမှာထောင်ဒဏ်2နှစ်ချမှတ်ခံခဲ့ရပါတယ်ရှင်
။ဟောင်ကောင်မှာဒီမိုကရေစီလူလားသူတွေပါဝင်ခဲ့ခြင်းမရှိတဲ့ဒီဇင်ဘာလ19ရက်နေ့ရွေးကောက်ပွဲကနေတင်မြောက်ခဲ့တဲ့လွတ်တော်ကိုယ်စားလှယ်60ဦးဟာတနင်္လာနေ့မှာကျန်းသစ္စာကျင်းပပါတယ်။ဟောင်ကောင်ရွေးကောက်ပွဲဆိုင်ရာဥပဒေပြင်ဆင်ချက်ပြီးနောက်ဆုံးပထမဆုံးကျင်းပတဲ့ရွေးကောက်ပွဲမှာလွတ်တော်အမတ်နေရာ90မှာတရုတ်ဆူရလူလားသူ89ဦးအနိုင်ရခဲ့ပါတယ်။ကြံတူကပုဂ္ဂလိကကိုယ်စားလှယ်တဦးဖြစ်ပါတယ်။ဟောင်ကောင်ရွေးကောက်ပွဲဥပဒေအစ်စ်အရတရုတ်ဆူရဘောတစ္ဆာခံသူတွေကပါဝင်ခွင့်ရှိပါတယ်။လွတ်တော်ကိုယ်စားလှယ်80ကနေ90ဦးတိုးချဲ့ခဲ့ပေမဲ့တိုက်ရိုက်မဲ့ပေးရွေးချယ်နိုင်သူဦးရေကိုတော့40ကနေ20အထိရှော့ချခဲ့ပါတယ်။ကြံကိုယ်စားလှယ်80ကိုတော့ဩဇာရှိတဲ့စက်မှုလုပ်ငန်းရှင်တွေနဲ့တရုတ်အစိုးရအပေါ်တစ္ဆာခံတဲ့ကော်မတီကရွေးချယ်ခဲ့တာဖြစ်ပါတယ်။
အမေရိကန်ပြည်သူ့ဆိုရှေ့ဘက်ကန်ယူဒန်လေပိုင်းပြည်နယ်တွေနဲ့တောင်ပိုင်းကဒေသတချို့မှာစောင်းတွင်းမုန်တိုင်းကြောင့်လေပြင်းနဲ့နှင်းထူထဲစွာချခဲ့ပြီးလူပေါင်းသိန်းချီလျှက်စင်ပြီးပြတ်တောက်ခဲ့တယ်လို့မြို့တော်ဝါရှင်တန်မှာလည်းအစိုးရရုံးတွေပိတ်ခဲ့ပါတယ်။မြို့တော်ဝါရှင်တန်နဲ့အနီးအနားကဗာဂျီးနီးယားနဲ့မယ်ရီလန်းပြည်နယ်တို့မှာတနင်္လာနေ့မှာချခဲ့တဲ့နှင်းထူက6လက်မကျော်လောက်ထိရှိမယ်လို့ခန့်မှန်းကြပါတယ်။မုန်တိုင်းတိုက်ခိုက်ရာလမ်းကြောင်းတစ်လျှောက်လူပေါင်း5သိန်းကျော်လျှက်စင်ပြီးပြတ်တောက်တာမှာအလဘားမာ၊တင်နက်ဆီ၊ဂျော့ဂျီကန်တက်ကီ၊ကယ်ရိုလိုင်းနာပြည်နယ်တွေနဲ့ဝက်စ်ဗာဂျီးနီးယားတို့ကဒေသတွေလည်းပါဝင်ပါတယ်။ဝါရှင်တန်မှာလေပြင်းတိုက်တာကြောင့်သမ္မတဂျိုးဘိုက်ဒင်ရဲ့ရဟတ်ယင်ပြန်တက်နိုင်တဲ့အခြေအနေမရှိဘဲဒယ်လဝဲမှာသတင်းပတ်ကုန်ပိုင်းအပြီးမေလန်ပြည်နယ်အန်ဒရူးစ်လေထပ်အခြေစိုက်စခန်းကနေဝါရှင်တန်ကအင်ဂျီရောကိုသမ္မတဘိုက်ဒင်ကားနဲ့ပြန်ခဲ့ရပါတယ်ရှင
်။အင်္ဂါနေ့မနေ့ကထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးကြတာပါ VOA ရဲ့မနေ့ကရေဒီယိုအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာမှာပါရုပ်တံဖြစ်နေအခုလိုကြည့်ရှုနိုင်အောင်ဂျွန်လာဇန်ပန်းကဆက်ပြီးတော့ကျင်ဆက်ပေးနေတာလည်းဖြစ်ပါတယ်အခုတော့သတင်းစာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ချင်းပြည်နယ်ကတိုက်ပွဲတွေအကြောင်းကိုပြောမပြခင်ပထမဆုံးတော့ဒီကနေ့ကြောက်တဲ့လွတ်လပ်ရေးနေ့အတွက်မြန်မာပြည်သူတွေရဲ့အတန်ကိုကြားကြမှာပါမြန်မာနိုင်ငံမှာလွတ်လပ်ရေးရတာ84နှစ်ပြည့်ပြီဖြစ်ပါတယ်ဒါပေမဲ့လွတ်လပ်ရေးဆုံးရှုံးနေတယ်လို့ခံစားနေရတယ်လို့ပြည်သူတချို့ကပြောပါတယ်စစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့အချိန်ဖြစ်တဲ့အတွက်ကိုယ်ပိုင်ဘဝလွတ်လပ်ခွင့်တွေပျောက်ဆုံးနေတယ်လို့အများပြည်သူအရေးပရဟိတအလုပ်တွေလုပ်တဲ့နေရာမှာလဲကန့်သက်တာတွေချုပ်ချယ်ရတွေခံရမှုရှိလာတယ်လို့ကာယကံရှင်တွေကသူတို့ရဲ့အတွေ့အကြုံတွေကိုပြောပြကြပါတယ်။လွတ်လပ်ရေးရထားတဲ့မြန်မာနိုင်ငံမှာမလွတ်မလပ်ဖြစ်နေရတဲ့အခြေအနေအကြောင်းရန်ကုန်ကလာတဲ့ဒီသတင်းကိုတော့ကိုရဲမွန်ကပြောပြပေးမှာပါ
။ဇန်နဝါရီလ4ရက်နေ့မှာကြာရောက်တဲ့84နှစ်မြောက်လွတ်လပ်ရေးနေ့ဟာစစ်အာဏာသိမ်းတဲ့ကာလဖြစ်လို့ခါတိုင်းနှစ်တွေလိုရက်ွက်တွေထဲမှာပျော်ဝဲရှင်ပွဲအစည်းအဝေးတွေမရှိကြတော့ဘူးလို့တငန်းကျွန်းမျိုးနယ်နေရန်ကုန်မြို့ကန်သူကပြောပါတယ်။ပြီးခဲ့တဲ့နှစ်တွေတုန်းကတော့ရက်ွက်တွင်ကလမ်းတွေပေါ်မှာအပြေးပြိုင်ပွဲတွေချောတိုင်တက်ပွဲတွေစ ဆက်သဖြင့်လွတ်လပ်ရေးနေ့ပွဲတွေကိုပြောပြကောင်းအောင်ကျင်းပကြလေရှိခဲ့ပါတယ်။နှစ်သက်ကူရုံးပရက်နဲ့လည်းတစ်ဆက်ထဲလွတ်လပ်ရေးနေ့ပရက်ရှိကာလဖြစ်လို့တချို့ကလည်းအထင်ကြီးရနေရာတွေသွားလေတာခီးထွက်တာမျိုးတွေလုပ်ကြပါတယ်။ဒီနှစ်မှာလည်းပြည်ရင်ခီးထွက်နေကြသူတွေတချို့ရှိပါတယ်။ဒါပေမဲ့အများစုကတော့နိုင်ငံရေးလုံခြုံရေးအခြေအနေကြောင့်ပြောကျင်စိတ်မရှိကြပဲကိုယ်ပိုင်လွတ်လပ်
ှိမှာမဟုတ်ဘူးသိထားသူတွေကလည်းအများကြီးလေကျမတို့တွေနဲ့ဆိုရင်တော့ဒီကာလမဘလို့မှမပြောနိုင်ပါဘူးဒီလိုလေနေလေဒီတိုင်းဘယ်သူမှဖြတ်တမ်းမှလည်းမဟုတ်တော့ဘူးသူတို့လောက်မှရှိနေသေးရတော့နယူးယားလည်းကျမတို့တွေဒီတိုင်းပဲစာမန်လေးလိုပဲကြော်ွားလိုက်ကြပဲများတယ်ဟိုလက်ပြမလုံးရလို့လေလွတ်လပ်ခွင့်နဲ့စိတ်သုံးတာကိုခုတစ်ယောက်ချင်းစီရလွတ်လပ်ခွင့်တွေကအကုန်ထိခိုက်တာပေါ့မယ်အရင်တော့လိုမျိုးကိုယ့်အကူတွားချင်တဲ့ချိန်တွားပြင်နေတဲ့ချိန်ပြန်လဲလုံးလုံးမရစိတ်လွတ်လပ်လွတ်လပ်မပြောရဲဟိုတော်နေရထိုင်ရကြက်ပါတယ်ဒီကလာ
ရန်ကုန်မြို့ကမာရွံ့မြို့နယ်မှာနေထိုင်တဲ့အင်ရှင်မတူကလည်းတည်ငြိမ်လုံခြုံမှုမရှိတဲ့အတွက်အရင်လိုဆန္ဒရှိတိုင်းတွားလာလို့မရတော့တာကြောင့်စိတ်ရောကိုယ်ပါမလွတ်လပ်တယ်လို့ခံစားနေရတယ်လို့အခုလိုပြောပါတယ
်ခုကဘာမှမသိဘူးပေါ့နော်ဟိုအချိန်မီရွေးလဲပြစ်မှတ်ဖြစ်သွားနိုင်တယ်လေအဲဒါကြောင့်မလို့ဈေးတွေပါတွားလာတော့တွားတုတ်တုတ်ပြန်တုတ်တုတ်ပဲတမီးဈေးထဲမှာတော့ဝယ်တဲ့လူတွေရောဈေးတွားချိန်ဆိုလည်းရှိပါတယ်ဟိုတော့ကလူမျိုးပေါ့နော်ဟိုတက်ကြွပြီးတော့လွတ်လပ်မနေဘူးစိတ်ရှိတိုင်းသွားလို့မရဘူးဒါကြက်စိတ်ဖြစ်နေကြတယ်အဲ့လိုတိတိမတ်တဲ့ပတ်ထဲပတ်တာတို့ဟိုဈေးပေါ့နော်အဲ့လိုရှောက်သွားတာတွေပါလို့ရှိရပေါ့နော်ဈေးမူပဲပြင်ပြမယ်အဲ့လိုမျိုးဆိုလို့ရှိရင်လုံးဝအဲ့လိုအခုချိန်မှာတော့အဲ့လိုမျိုးလည်းလုပ်လို့မရဘူးကိုစားဖို့ဟိုဥစ္စာပေါ့တနစ်တာစားဖို့တောက်ဖို့ဝယ်တာတော့မှပဲအဲ့လိုမျိုးမြင်းမြန်ဆန်ဆန်ပဲပေါ့နော်တနေရာမှာဟိုမှာစုစုစုဘာညာဆိုလို့ရှိရင်လေဟိုတခုခုဆိုရင်အဲ့လိုရင်ထိတ်နေရတဲ့အခြေအနေပေါ့ဗာလဲပေါ့နော်အဲ့လိုမျိုးပြစ်ထားပြီးတော့သွားလာနေရတဲ့အခြေအနေမျိုးပါ
အခုအခြေအနေမှာစိတ်လွတ်ကိုလို့မနေနိုင်ကြဘူးလို့ပြောနေကြတယ်လို့ပရဟိတဆောင်ရွက်ပေးနေသူတွေကလည်းအာနာသိမ့်ပြီးနောက်ပိုင်းကုညီဆောင်ရွက်တဲ့နေရာမှာမလွတ်လပ်တော့ဘူးလို့ပြောပါတယ်။ပဲခူးတိုင်းအခြေဆိုင်ပရဟိတအဖွဲ့တာဝန်ခံကိုဝင်းကလည်းပရဟိတကုညီပေးနေချိန်မှာတော့လွတ်လပ်ခွင့်ချိုးဖောက်ခံရတဲ့အခြေအနေကိုအခုလိုပြောပါတယ်
။တော့ပဲခူးစေးရုံရက်ပြီးတော့ရန်ကုန်စေးရုံယူဒုနာတယောက်ပို့ဖို့ဆိုရင်အဲ့ပါဘင်းကားနေရာတော့ဖြစ်သေးတယ်မို့ကျွန်တော်တို့ရက်ပေးရတယ်။သူတို့ဓာတ်ပုံတွေရိုက်တယ်တခါကျရင်ကျွန်တော်တို့ကဟိုလူနာတွေကိုတော့ပေါ့နော်အားနာတယ်အဲ့ဒီလာတို့ဒီလိုတက်တဲ့ဓာတ်ပုံတွေရိုက်တာလို့ပြောဆက်တော့လူအခွင့်ရေကျွန်တော်ချိုးပေါက်တယ်လို့ပြတာပါနော်ကျွန်တော်တို့ကိုယ်တိုင်လည်းမရိုက်ခဲ့ဘူးစားပြီးစစ်ဆေးမှုတွေလုပ်ရတဲ့ပုံမှာဆက်တော့အများကြီးအခက်အခဲပြောရတာပေါ့ကျွန်တော်တို့တည်းအခက်အခဲမဟုတ်ပြည်သူလူထုတော့ပါအခက်အခဲပြောရတယ်တကယ်သေးုံမှာတကယ်တကယ်ရတယ်လို့ပြည်သူလူထုကိုအရေးပေါ်ကျွန်တော်တို့ပို့မယ်ဆိုဟိုလမ်းမှာအရင်ကဆို55မိနစ်သွားတဲ့ခရီးကအခုဆိုတစ်နာရီကျော်လောက်ကြာတာပေါ့နော်အဲ့လိုမျိုးကြံ့ကြာမှုတွေဖြစ်တာပေါ့လွတ်လပ်ခွင့်ကတော့အာရတိုင်းပြည်တော့ဘယ်မှာတော့ပြိုင်ကြတဲ့နေတော့ဘာမှမရှိဘူးပေါ့နော်
လွတ်လပ်ရေးနေ့မှာလုံးလေးရှိတဲ့ပျော်ပွဲရှင်ပွဲကျင်းစင်မှုတွေကလည်းသူတို့နေတဲ့အရက်မှာအခုထိမရှိဘူးလို့ပြောပါတယ်
။ဒီလွတ်လပ်ရေးတဲ့ပတ်သက်လို့ကတော့ကျွန်တော်ရုပ်ွက်တွေကျွန်တော်တို့တိုင်းကျွန်တော်တို့မြို့နယ်တွေမှာတော့ကျော်ရှင်ပွဲတော့ဘာမှမရှိဘူးပေါ့။ကလေးတွေအားကစားပွဲတွေဝင်ရဲဘာမှမရှိဘူးတော့
စစ်ကောင်စီကတော့84နှစ်မြောက်လွတ်လပ်ရေးနေ့နိုင်ငံတော်အလေးပြုဝယ်အခမ်းအနားကိုနေပြည်တော်မြို့တော်ခန်းမရှိရင်းမြစ်မှာကျင်းပမယ်လို့ထုတ်ပြန်ထားပါတယ်။ပူဆောင်ရင်နဲ့ဆက်သွယ်ရေးဝန်ကြီးဌာနကလည်းလွတ်လပ်ရေးနေ့အထိမ်းအမှတ်အထူးထုတ်200ကျပ်တန်စာပို့တစိမ့်ကောင်းတဲ့၃မျိုးကိုရောင်းချသွားမယ်လို့ကြေညာထားပါရယ်လွတ်လပ်ရေးနေ့အကျိုးအားကစားပြိုင်ပွဲတွေကိုစစ်ကောင်စီရဲ့ဌာနဆိုင်ရာအသီးသီးကကျင်းပပြုလုပ်ကြမယ်လို့စစ်ကောင်စီထုတ်သတင်းစာတွေထဲမှာအတည်ပြုထားပါရယ်ခင်ဗျာ
84ကျင်းမြောက်လွတ်လပ်ရေးနေ့မှာမြန်မာပြည်သူတွေမလွတ်မလပ်ခံစားနေကြရတဲ့အကြောင်းကိုရဲမုံကပြောပြပေးခဲ့တာပါအင်းစိန်ထောင်ထဲကအခြေအနေကိုမတင်ပြခင်တော့ပထမဆုံးတော့ချင်းပြည်နယ်တဲကတိုက်ပွဲအခြေအနေကိုပြောပြပေးပါမယ်ချင်းပြည်နယ်မတူပြည်မြို့နယ်တဲကထဲပွေကြီးရွာမှာမနေ့က January 3ရက်နေ့ကမနေ့အစောပိုင်းအချိန်ထိချင်းကာကွယ်ရေးအဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုတိုက်ပွဲတွေဖြစ်နေတဲ့မတူပီနယ်ထဲမှာအဖမ်းအစည်းတွေကလည်းပိုများလာနေတာဖြစ်ပြီးတော့ဒီဇင်ဘာတတိယဘက်ကနေအခုချိန်ထိဆိုအဖမ်းအစည်းခံရသူက18ယောက်ထက်မနည်းရှိပြီးတော့တေဆုံးရသူက1ယောက်ရှိနေတာပါ။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့နန်းလောင်ကပြောပြပေးမှာပါ။
စစ်ကောင်စီတပ်တွေနဲ့ချင်းကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေတဲ့ချင်းပြည်နယ်ထဲကမတူပီမြို့နယ်ထဲပွေကျေးရွာမှာဇန်နဝါရီလ3ရက်မနက်ပိုင်းကလည်းနှစ်ဖက်ကြားတိုက်ပွဲတွေဖြစ်နေပါတယ်။မတူပီပလက်ဝလမ်းမှာရှိတဲ့ထဲပွေကျေးရွာမှာမနေ့ညကလေးကတိုက်ပွဲဖြစ်ပွားခဲ့တယ်လို့မတူပီဒေသခံတဦးကပြောပါတယ်
။ထဲပွေကျေးရွာမှာစကားစားစခန်းရှိတယ်လေတပ်စခန်းရှိတယ်ဆိုတော့အဲ့ဒီနေရာမှာသူတို့က တိုက်ပွဲဖြစ်တယ်တဲ့မနေ့ညအခုကလည်းအကြအရှုံးဘလို့ရှိတယ်လဲဆိုတာတို့ကမသိရသေးဘူးလေအဲ့ဒီထဲသွေးပွေးရာလူတွေကြတော့အားလုံးထွက်ပြေးကုန်ပြီမရှိတော့
ချင်းကာကွယ်ရေးတပ်ဖွဲ့မတူပီရဲ့ထုတ်ပြန်ချက်မှာတော့ထဲပွေးကျေးရွာဖက်မှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းကို9နိုင်ခွဲလောက်မှာသူတို့အဖွဲ့ဝင်ရောက်တိုက်ခတ်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်မတူပီမြို့နယ်အခြေဆိုင်စစ်ကောင်စီပြူဟာကုန်းမှာတပ်ဆွဲထားတဲ့တပ်ရင်140ကပြီးခဲ့တဲ့ရက်ပိုင်းငလိုင်ကျေးရွာဖက်ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့ဒေသခံတွေပြေးလို့ရကိုတင်ဆောင်နေကြပါတယ်ရွာဘက်ကလက်နက်ကြီးနဲ့မကြာခဏပစ်ခတ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်အခုလိုတိုက်ပွဲအခြေအနေရှိတာနဲ့အတူမတူပီနယ်မှာစစ်ကောင်စီရဲ့အဖမ်းအစီးစစ်ဆေးမှုတွေပိုပြီးတော့များလာတယ်လို့ဒေသခံကပြောပါတယ်စစ်အာဏာသိမ်းမှုကိုအကြမ်းမဖက်အာဏာဖီဆန်နေတဲ့ CDM မွန်ထန်းအပါဝင်တီဇမလာတတိယပတ်ကနေဇန်နဝါရီလ3ရက်နေ့အထိအဖမ်းခံရသူကတရတလောက်18ဦးရှိတယ်လို့လဲမတူပီဒေတာခန်ကပြောပါတယ်အဖမ်းခံရသူတွေထက်ကတဦးတည်ဆုံခဲ့ပြီးတော့5ဦးပြန်လွတ်လာတယ်လို့လဲပြောပါတယ
်ဒီလောဆယ်မှာကျတော့ကျွန်တော်တို့လုံချုံကြီးကျတော့လေးမျိုးပုံမှာလဲပြင်းချက်တဲ့သူတို့ကရန်တမ်းပြီးတော့ရှောက်ဖမ်းတာတွေအများကြီးဆိုတော့မတိတာတွေလဲရှိနိုင်တယ်
ဖမ်းခံရသူတယောက်ကတော့တည်ဆုံသွားတယ်လို့နောက်ဒေတာခန်တယောက်ကလဲပြောပါတယ
်အဖမ်းစီးခံရတဲ့သူကကျွန်တော်တို့ဒီရက်ပိုင်းထံမှာ4ယောက်လောက်ရှိတယ်တာခင်ဗျတယောက်ကိုသူတို့ကအရင်ပန်းနေစက်ပြီးခမဆေးရတဲ့ချိန်မှာတော့ပြီးသွားတာပေါ့နော
်မတူပီမြို့ကနေပလဲဝမင်းနဲ့ဟာခါဘက်ကိုဆက်သွယ်ထားတဲ့လမ်းတစ်လျှောက်စစ်တပ်ကစစ်စရေးဂိတ်တွေလုပ်ထားပြီးတော့မတူပီမြို့ဘက်ကိုသွားတဲ့ရွာသားတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးပြီးဖမ်းဆီးနေတာလို့ပြောပါတယ
်ကျွန်တော်တို့ကြေးရွာမှာပေါ့နော်ကြေးရွာမှာအရင်ကကျွန်တော်တို့ IPP ကနေထုတ်ထားတဲ့ဆန်ပေါ့နော်အဲဆန်ရှိတဲ့ဟာကိုကျွန်တော်တို့ကပြပြီးတော့ကျွန်တော်တို့ကလူမျိုးတွေစားတော့နေကြတယ်ပေါ့အခုလည်းပို့ပြီးတော့အလိုမျိုးချက်ပြီးလာတာပဲကျွန်တော်တို့မရှိဘူးအခုကကျွန်တော်တို့ကမြို့ပေါ်မတည့်ရဲအောင်ကိုတို့ကဖန်ဆီးခံရတဲ့သူတွေတည်းရှိနေပြီဆိုတော့လေ
စစ်တပ်ကအတော်လာတွေတင်းကျပ်ကန့်သတ်ထားတာကြောင့်ခီးတဲ့တင်ရင်တွေကုံစီပို့ဆောင်တဲ့ရင်တွေမတူပင်မျိုးထဲကိုမသွားနိုင်တဲ့လို့ဖြစ်နေပြီးတက်စီနဲ့ကုံစီပြက်လက်မှုနဲ့ရင်ဆိုင်နေရဆဲလို့လည်းဒေသခံတွေကပြောပါတယ်မတူပင်မျိုးနယ်မှာပြီးခဲ့တဲ့အောက်တိုဘာလဆန်ကလေးကဆန်စီစားစားတဲ့အခြေခံစားကုန်တွေရောင်းဝယ်တာကိုစစ်တပ်ကကန့်သတ်ထားပါတယ်ဘာသာရေးကောင်းဆောင်တွေရဲ့တောင်းဆိုမှုကြောင့်ဒီဇင်ဘာလထဲမှာဈေးဆိုင်ပြန်လည်ရောင်းချခွင့်ပြုပေမဲ့ကုံစီပို့ဆောင်တဲ့ရင်တွေသွာလာလို့မရတာကြောင့်ကုံစီပြက်လက်တဲ့အခြေအနေမှရှိတယ်လို့ဒေသခံတွေကပြောဆိုကြပါတယ်
ပြင်းပြင်းနဲ့ကတိုက်ပွဲတွေနဲ့အဖမ်းအစီးတွေကြောင်းနန်းလောင်ကပြောပြပေးခဲ့တာပါအခုတော့အင်းစိန်ထောင်ထဲကအခြေအနေကိုကြည့်ရအောင်ပါရှင်အင်းစိန်ထောင်ထဲမှာမကြာခဏဆိုးဆိုးလို့ကျုံနေရတဲ့ဖြစ်စဉ်တစ်ခုဖြစ်တဲ့အကျဉ်းသားတွေကိုရိုက်နှက်တဲ့ကိစ္စတွေထောင်အာဏာပိုင်တွေကအကျဉ်းသားဥပဒေအတိုင်းမဆောင်ရွက်တဲ့ကိစ္စတွေကိုရှေ့နေတချို့ကနေအချက်လက်တွေကိုစုဆောင်ပြီးတရားရုံးတွေစီကိုဒီရက်ပိုင်းတည်းမှာပဲပြေပို့လိုက်ပါတယ်ဒါပေမဲ့တရားရုံးတွေဘက်ကတော့ဒီကိစ္စကိုအဆုံးတရားတုံ့ပြန်တာမရှိသေးပါဘူး။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုသိန်းထိုက်ဦးကပြောပြပေးမှာပါ။အ
င်းစိန်ထောင်တွေကဆန္ဒပြလှုပ်ရှားမှုတွေမှာပူပေါင်းပါဝင်တဲ့ကျင်းသားတွေကိုရိုင်းနဲ့ပြစ်ပေးတာ၊စေကုသဝတ်မပေးတာ၊အထွေထွေရာဇဝတ်ကျင်းသားတွေနဲ့ရောနှောထားတာတွေဟာလက်ရှိဥပဒေနဲ့မညီညွတ်ဘူးလို့ရှင်းနေတဲ့ချိုးကထောက်ပြပြီးတရားရုံးတွေကိုတင်ပြခဲ့ကြပါတယ်။အင်းစိန်ထောင်တွေအထူးတရားရုံးတွေမှာစစ်ဆေးနေတဲ့အမှုတွေအတွက်လိုက်ပါဆောင်ရွက်နေတဲ့ရှင်းနေတစုကသက်ဆိုင်ရာတရားရုံးတွေလိုက်ချက်လက်တွေကိုပေးဖို့တိုင်တန်းလိုက်တာဖြစ်ပါတယ်။ရန်ကုန်တိုင်းတွေကစစ်ကုံရုံ6ရုံနဲ့ကုကုကျွန်းမြို့တွေကလွယ်ပြီးကျန်တဲ့ရပ်ဖက်အထူးတရားရုံး38ရုံကိုရှင်းနေတွေကချက်လက်တွေပေးဖို့တင်ပြခဲ့ကြတာပါ။အေးစိန်ဆောင်တွေကဒီကိစ္စတွေက1894ခုနှစ်အချင်းတောင်အဲဥပဒေနဲ့မကိုက်ညီဘူးလို့အေးစိန်ဆောင်အထူးတရားရုံးတွေမှာအမှုလိုက်နေတဲ့ရှင်းနေသူက VOE ကိုပြောပါတယ်။အချင်းတောင်ဝန်ထမ်းတွေကဥပဒေကိုမသိလို့ဒါတွေကျူးလွန်နေတာမဟုတ်ပဲရွေချက်ရှိရှိလုပ်နေတာဖြစ်တယ်လို့သူကပြောပါတယ
်အဲ့လိုလည်းနဲ့စားတဲ့သူတွေကစမ်းတော်စစ်စည်းစေအထုပ်ကြီးကနေဖြစ်ပြည့်အတွက်ဖူတရားရုံးတွေကိုလာတဲ့အခါဒါဒါကြီးငယ်ပြီးပါလာခဲ့တာကျွန်တော်တို့ကြည့်ရတယ်ဒီနေ့မြန်မာဘူးကလေတော်တော်ပြင်းပြင်းထန်ထန်လုပ်တာဖြစ်တဲ့အတွက်ဖောက်ကြီးထင်းထင်းစားသူတွေရှေ့နေတွေကနေစစ်တရားသူကြီးကိုကျွန်တော်တန်ရာကြီးကြတယ်မှတ်တမ်းကြီးတင်ခိုင်းပါတယ်ဒီရုံးတွေကျွန်တော်တို့မှတ်တမ်းတင်ထားတာရှိပါတယ်ဒီလိုကိုဆောင်ရွက်ဖို့အတွက်ရည်ရွယ်ပြီးတော့သူ့ဖွဲ့ပြီးတော့ရည်ရွယ်ချက်ရှိရှိဆောင်ရွက်တဲ့သဘောဖြစ်တယ်ဒီလိုကျွန်တော်တို့သုံးသပ်လို့ရပါတယ
်။ရန်ကုန်တိုင်းကမြို့နယ်အသီးသီးကိုကိုစားပြုတဲ့ဒီအထူးတရားရုံးတွေမှာအမှုလိုက်နေတဲ့ရှင်းနေက200လောက်ရှိပေမဲ့အခုလိုထောင်အနာပိုင်တွေကိုတိုင်တန်းတာကိုတော့ရှင်းနေစုကပဲဆောင်ရွက်ခဲ့ကြတာပေါ့။အင်းစိန်ထောင်တာဝန်ခံတွေထောင်ပိုင်တွေကိုဂျွန်လနောက်ပိုင်းမှာပြောင်းလဲလုပ်ပြီးတဲ့နောက်ဒီကိစ္စတွေကပိုပြီးဆိုးဝါးလာတယ်လို့သူကပြောပါတယ်။ဇူလိုင်လ23ရက်နေ့ကသွေးသစ္စာသချင်းတပြိုင်တည်းဆိုခဲ့တဲ့ကျင်းသားတွေကိုအင်းစိန်ထောင်အာဏာပိုင်တွေကရိုက်နဲ့တိုက်ပစ်ခဲ့သလိုဒီဇင်ဘာလ10ရက်အတန်တိတ်သပိတ်မှာပါဝင်ခဲ့တဲ့အကျဉ်းသား89ယောက်ကိုလည်းရိုက်နဲ့ခဲ့ပါတယ်။ဒ တချို့ဆိုရင်ပြင်းပြင်းထန်ထန်ဒဏ်ရာရပြီးစေကုသဝင်မရတာထောင်ဝင်စာကန့်သက်ခံရတာတွေဖြစ်ခဲ့ပါတယ်
။ထောင်ဝင်ပိုင်းမှာလည်းမျိုးဟိုဖြစ်နေရပေါ့နော်။ဆရာဒီအခြေရဒီမရဒီဒီလက်ချနေတာဟိုလိုတော်တော်ခံစားနေရတယ်။ဒါလောကမဖြစ်တဲ့ကိစ္စလို့ညီမအမြင်နဲ့
ဒီစီတော်တွေတရားရှင်ဆိုင်နေရတဲ့ကျင်းသာတူရဲ့မိသားစုဝင်တူကြောပြသွားတာပါ။ထောင်ရဲခွင့်ရေချိုးပေါက်ခံရမှုတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုရှင်းနေတချို့က2020ခုနှစ်နှစ်ကုန်ပိုင်းမှာတင်ပြခဲ့တာကိုတရားရုံးတချို့ကပဲမှတ်တမ်းအဖြစ်ယူထားပြီးဆုံးဖြတ်ချက်စုံတရာချမှတ်တာတော့မရှိခဲ့ပါဘူး။2020ခုနှစ်ဖေဖော်ဝါရီတရက်အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီလုံခြုံရေးတပ်ဖွဲ့တွေကြောင့်တေဆုံးခဲ့သူရေအတွက်ဟာ1393ဦးရှိတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရွက်ရေးအသင်း ABB ကစာရင်းပြုစုထားပါတယ်။2022ခုနှစ်ဇန်နဝါရီလတရက်နေ့အထိ8344ဦးဖမ်းဆီးခံခဲ့ရပြီးအဲ့ဒီအထက်မှာအယောက်900,000နဲ့ချမှတ်ခံခဲ့ရတယ်လို့လည်း ABB ကထုတ်ပြန်ပါတယ်။စစ်ကောင်စီဘက်ကတော့ ABB ရဲ့ချက်လက်တွေဟာချက်ကားထားတဲ့ချက်လက်တွေဆိုပြီးပြန်ချလို့ရှိပါတယ်ခင်ဗျာ
။အင်းစိန်ထောင်ရင်းကနောက်ဆုံးအခြေအနေတွေကိုကိုသိန်းထိုင်ဦးကပြောပြပေးခဲ့တာပါ။ဒီ American တိုင်းအင်ကာနေ့မနက်ခင်းအစီအစဉ်တွေကို American ထီရွန်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုတော့နိုင်ငံတကာသတင်းတပုတ်ကိုပြောပြပေးပါရစေတာလီဘန်ရဲ့အုပ်ချုပ်မှုနဲ့အတူမတည်မငြိမ်ရှိနေတဲ့အာဖဂန်နစ္စတန်နိုင်ငံကနေတခြားနိုင်ငံကိုထွက်ပြေးခိုလုံနေကြသူတွေအများအပြားရှိပါတယ်ဒီလိုအာဖဂန်ကနေထွက်ပြေးတခြားနိုင်ငံကိုထွက်ပြေးခိုလုံတဲ့ဒုက္ခသည်တွေတဲကတူရကီနိုင်ငံမှာရောက်နေတဲ့အာဖဂန်ဒုက္ခသည်တချို့ကတော့သူတို့ရဲ့အတက်မွေးဝမ်းကြောင်းအလုတ်အဖြစ်နဲ့ဒီရိုးရာနီးဖြစ်တဲ့တိုးကြောင်းအလုတ်ကိုလှုပ်လာနေကြပါတယ်။ဒီလိုသတင်းတောက် Arab Media ရဲ့သတင်းဆောင်မကိုတော့မတ်တင်ကြီးထက်ကပြောပြပေးမှာပါ
။တူရကီမှာနေထားတဲ့အာဖဂန်ရွှေ့ပြောင်းတွေအားမှာတိုးကြောင်းနဲ့အလုတ်ကိုလှုပ်လို့သူတွေပိုပြီးတော့များလာနေပါတယ်။သူတို့ရနိုင်တဲ့အလုတ်တွေတဲကအခချင်းတွေအများဆုံးရတဲ့အလုတ်လို့လည်းပြောကြပါတယ်။တူရကီနိုင်ငံမြို့တော်အန်ကာရာအနီးမှာတိုးကြောင်းသူအဖြစ်လှုပ်လှုပ်နေတဲ့ဇာဗီဟူလာအာဖဂန်ကတော့အာဖဂန်နစ္စတန်နိုင်ငံတွင်အချမ်းဖတ်မှုတွေနဲ့စီးရဲမွဲတေမှုတွေကနေထွက်ပြေးလာသူဖြစ်ပါတယ
်။အမအင်ဂျာတက်ကရီဘန်တူရကီကိုရောက်တာ၄နှစ်ရှိပါပြီ။တိုးချောင်းတာကတစ်နှစ်လောက်ရှိပါပြီ။အလို့ရှင်ကသဘောကောက်ပါတယ်။ကျွန်တော်တို့နှစ်ယောက်ကတိုးအကောင်ကြီး900ကျောင်းပေးရပါတယ်။အလို့လို့ရတာစိတ်ချမ်းသာပါတယ်
။တူရကီမှာအာဖဂန်ဒုက္ခသည်အရေးအတွက်တရားဝင်စီးရဲမရှိပါဘူး။3သိန်းကျော်ရှိမယ်လို့တော့ခန့်မှန်းကြပါတယ်။အာဖဂန်နစ္စတန်မှာအောက်ကလာအတွင်းတာလီဘန်တို့ထိန်းချုပ်ပြီးတဲ့နောက်အာဖဂန်အများအပြားရောက်လာကြတာပါအလုတ်ကကြမ်းတမ်းခက်ခဲပြီမဲ့လေမျှော်လင့်ချက်ရှိပါတယ်လို့တိုးချောင်းသူတွေကပြောပါတယ်အာဘက်စ်အီဘရာဟီမီကအခုလိုပြောပါတယ
်အန်တူကီယာမှတ
ူရကီကိုအလုတ်လုတ်ဖို့လာတာပါဝင်ငွေရှာပြီးရင်အာဖဂန်ကိုပြန်ပြီးဘဝကိုပြန်စပါမယ်အလုတ်လုတ်ဖို့ဒီကိုလာခဲ့တာဖြစ်ပြီးဒီအလုတ်ကကောင်းပါတယ်လီယာ3300ရပါပြီလာစားကောင်းပါလေဖရာသခင်ကျေးဇူးတော်ပ
ါလုပ်ငန်းခွင်အခြေအနေမကောင်းတာနဲ့ခံစားခွင်မရှိတာတွေအပေါ်မကြည်နက်ကြတဲ့အာဖဂန်တွေလည်းရှိပါတယ်အာဖဂန်ဒုက္ခသည်မိုဟာမက်ရာမန်ကအခုလိုပြောပါတယ
်မောမဂျ်ဘူရဆမင်ဂျေကောလ်မက်နာဂနီမဂျ်ဘူနာမေဘူမေရဆမဘွန်ဆွန်မေရဆမ
ဒီမှာအလုပ်လုပ်ရုံကလွဲလို့တခြားလဲရွေးစရာမရှိပါဘူးဖြစ်နိုင်ရင်တော့အာဖဂန်နစ္စတန်ကိုပြန်ညင်ပါတယ်ဒီမှာမိုးများပြီးအေးလဲအေးပါတယ်အစားအသောက်အတွက်ညာဘက်မှာဒီကိုလာပါတယ်အတော်လေးခက်ခဲပါတယ်ကျွန်တော်တို့နိုင်ငံမှာအချိန်လေးပိုကောင်းလာရင်တော့ကျွန်တော်တို့ပြန်မှာပ
ါဒါပေမဲ့လည်းတာလီဘန်တွေတင်းတင်းကြပ်ကြပ်အုပ်ချုပ်နေတဲ့အခြေအနေမျိုးမှာမကြခင်ထနိုင်ပြန်နိုင်ဖို့ဆိုတာကတော့မဖြစ်နိုင်ဘူးဆိုတာကိုအများစုကသဘောတူချပါတယ်ရှင
်ဗီယူအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျွန်တော်တို့ရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျွန်တော်တို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ်။8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabamese channel ဖြစ်ပါတယ်။စလုံးပေါင်းက VOA BURMESE CHANNEL ဖြစ်ပါတယ်။ YouTube ဆောင်မြင်တာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့ဆောင်မြင်တာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voaburmese ဖြစ်ပါတယ် စလုံးပေါင်းက twitter.com/voaburmese ဖြစ်ပါတယ် အပင်နဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ကျွန်တော် soundcloud.com/voaburmese ဖြစ်ပါတယ် VOA American သံရုပ်သံနဲ့ရေဒီယို ထုတ်လွှင့်ချက်တွေကို
မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမြဲကြိုးပမ်းနေပါတယ်ရှင်။မြန်မာစံနှုန်းချိန်မနက်6:00ခွဲရှိပါပြီ။VOA American အသံရဲ့အင်ကန်နေမနက်ပိုင်းအစီအစဉ်တွေကိုလိုင်းနိုမီတာ30ငါးကီလိုဟတ်6369နဲ့လိုင်းနိုမီတာ49ကီလိုဟတ်6တင်ငါးတုံရုပ်ကနေထုတ်လွှင့်ပေးနေတာပါ။
So I have a chip implant in my arm, and I have programmed the chip so that I have my COVID passport. And
COVID karoga kinshen mu che kaisang bu che di atau ta lema belo yuare sura gu cha cha ma ba da bien. အပတ်စဉ်ကဏ္ဍတွေတဲ့ကစီးပွားရေးကဏ္ဍနဲ့တက်တန့်ရောင်သတင်းလွှာကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ပထမဆုံးမြန်မာရွှေ့ပြောင်းအလုပ်သမားအများပြားရှိတဲ့ထိုင်းနိုင်ငံကကိုဗစ်ကူးစက်မှုအခြေအနေကိုတင်ပြပေးမှာပါမြန်မာအင်ဂျင်ထိုင်းနိုင်ငံမှာဗီဇာပြောင်းကိုဗစ်မျိုးကွဲတဲ့အိုမီကရွန်အတည်ပြုလူနာကထောက်900ကျော်သွားပြီဖြစ်တဲ့အတွက်ပြည်ပကနေလာရောက်သူတွေအတွက်ကြန့်သုံးနေတဲ့ test and go စနစ်နဲ့ဆောင့်ကြည့်ရေးစင်တာဝန်ဆရာမလို့တိကျခွဲနေစရာမလို့တဲ့စနစ်နဲ့ပြည်ဝင်ခွင့်ပေးထားတာကိုလာကုန်အထိရပ်ဆိုင်ထားဖို့အတွက်ထိုင်းကျန်းမာရေးဝန်ကြီးဌာနကအကြံပြုလိုက်ပါတယ်ထိုင်းနိုင်ငံတွင်ကအိုမီကရွန်ကိုဗစ်ပိုးတဲ့ကူးစက်သူတွေရှိနေတဲ့ပြည်နယ်တွေမှာမြန်မာရွှေ့ပြောင်းအလုပ်သမားတွေကလည်းအများပြားရှိနေတာဖြစ်ပြီးအခုချိန်ထိတော့ဒီပိုးကူးစက်သူရှိမရှိမသိရသေးပါဘူး
ဒီကနေ့ထိ Omicron အတည်ပြုလူနာ 1980 ထိရှိသွားပြီဆိုပြီးထိုင်းနိုင်ငံကျန်းမာရေးဝန်ကြီးဌာနကဇန်နဝါရီလ3ရက်နေ့တနင်္လာနေ့မှာထုတ်ပြန်ခဲ့ပါတယ်။ဒါကြောင့်မြန်မာအပါအဝင်နိုင်ငံပေါင်း60ကျော်ကနိုင်ငံတကာကမ္ဘာလှည့်ခရီးသွားတွေထိုင်းနိုင်ငံရောက်လာရင်တီးခြားခွဲနေကြရမလို့ပဲ Test and Go စနစ်နဲ့ပြည်ဝင်ဝင်ပေးထားတာကိုဇန်နဝါရီလကုန်ထိဆက်ပြီးရက်ဆိုင်ထားပေးတဲ့အကြောင်းကိုဗစ်ကရောဂါဆိုင်ရာစီမံအုပ်ချုပ်ရေးဌာန CCSA နဲ့နောက်ပိုင်းအင်ကာနေတွေ့ဆုံတဲ့အခါမှာအကြံပြုပြောကြားမယ်ဆိုပြီးဒုဝန်ကြီးမစ္စတာအနုတင်ကဒီကနေ့ပြောကြားခဲ့တာကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါရယ်ထိုင်းနိုင်ငံမှာအိုမီကရွန်ကိုဗစ်ပိုးတက်ပြည်ဝင်မှာကူးစက်သူစတင်တွေ့ခဲ့ပြီးတဲ့နောက်တက်ဆန်ကိုပြည်ဝင်ခွင့်ပေးထားတဲ့စနစ်ကိုဒီဇင်ဘာလ22ရက်နေ့ကတည်းကဆိုင်းထားခဲ့ပါတယ်ဒီဆိုင်းငံ့မှုနဲ့ပတ်သက်လို့ CCSA ဌာနကဇန်နဝါရီလ4ရက်နေ့မှာပြန်လည်တုံ့တက်မှာဖြစ်ပါတယ်။တက်ဆန်ကိုစနစ်ကိုယာယီရဆိုင်ထားတဲ့အတွက်မြန်မာနိုင်ငံအပါအဝင်နိုင်ငံခြားကရောက်လာသူတွေအနေနဲ့ဟိုတယ်တွေမှာ9ရက်ကနေ10ရက်အထိတီးခြားခွဲနေကြရမှာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့ပြည်နယ်ပေါင်း40ကျော်မှာအိုမီကရွန်ကိုဗစ်မျိုးတစ်ကူးစက်တာတွေရှိနေပါတယ်။အဲ့ဒီပြည်နယ်တွေမှာမြန်မာလူထုအများစုအလုပ်လုပ်နေကြတယ်ဆိုပြီးထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုပ်သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။အလုပ်သမားတွေကလည်းနေရာတိုင်းမှာအများသောဖြင့်ရှိနေတာ။ဥပမာဖူကက်ဆိုရင်ကြားလာပြီလေမှာဖြစ်နေတာလေ။ဖြစ်မှာဖြစ်တာ။အဲ့ဒါအလုပ်သမားအများကြီးမြန်မာအလုပ်သမားအများကြီးရှိတဲ့နေရာပဲ။ဥမာပေါ့နော်။အောက်ကျန်တာကဘန်ကောက်တို့ဒီစမူစာကုန်းတို့ဘာတို့မှာလည်းဖြစ်နေတာပဲလေ
။ဒါလို့တဲ့အထီးတော့အိုမီကရွန်ကူးစက်သူတွေကြားမြန်မာအလုပ်သမားတွေပါတယ်ဆိုတဲ့သတင်းတော့မသိရသေးပါဘူး။Omicron COVID မျိုးတစ်ကူးစက်သူအများဆုံးကဘန်ကောက်မြို့မှာဖြစ်တယ်ဆိုပြီးထိုင်းကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံချွန်ဘူရီပြည်နယ်ဗန်လမွန်မြို့နယ်ထဲမှာ COVID ကူးစက်ခံရသူ342ဦးနဲ့ပြည်နယ်အတွင်းမှာတနင်္ဂနွေနေ့တရက်တည်း COVID ကူးစက်ခံရသူ442ဦးရှိလာတယ်ဆိုပြီးကျန်းမာရေးဝန်ကြီးဌာနကဖော်ပြပါတယ်။ဒီပြည်နယ်တွေက COVID အတည်ပြုလူနာ400ကျော်မှာ Omicron လက္ခဏာ81ရာခိုင်နှုန်းတွေ့ရတယ်ဆိုပြီးတော့လည်းကျမကြီးဝန်ကြီးဌာနကဖော်ပြပါတယ်။ထိုင်းနိုင်ငံလုံးမှာဇန်နဝါရီလ3ရက်နေ့အတွက်အတည်ပြုလူနာ3000နီးပါးရှိနေပါတယ်။ Omicron COVID မျိုးတစ်ရောဂါပိုးဟာ48ပြည်နယ်မှာကူးစက်ပြန့်ပွားနေတာတွေ့ရပြီးစိုးရိမ်စရာကောင်းတဲ့ပြည်နယ်နှစ်ခုကတော့ချွန်ဘူရီနဲ့ဥပွန်ရက်ချတ်ထန်နီပြည်နယ်ဖြစ်တယ်ဆိုပြီး
ထိုင်းကျမကြီးဌာနကပြောထားပါတယ်ထိုင်းနိုင်ငံမှာကိုဗစ်အဒီပြုလူနာစုစုပေါင်း23ဦးကျော်ရှိပါတယ်ရှင်လူခုခံရတဲ့ဗိုင်းရပ်စ်ဌာနမှဘက်တီးရီးယားယောဂါပိုးတစ်မျိုးမျိုးဝင်ရောက်လာရင်အရေအတွက်ပွားပြီးတော့ကလပ်စီတွေကိုတိုက်ခိုက်ပါတယ်ဒါကိုယောဂါကူးစက်မှုလို့ခေါ်ပါတယ်ဒီလိုပြင်ပန်းကဝင်ရောက်လာတဲ့ပိုးလေးတွေကိုခန္ဓာကိုယ်ခုခံစနစ်ကသိရှိပြီးသွေးပြူဦးတွေတုံးလို့ကာကွ
ောက်လာသူတွေကိုဝါမျိုးပြီးဖျက်ဆီးပစ်တာပါဖန်ဆောင်ဆဲတွေကဖန်ယူအစိတ်တောက်တွေကိုဖယ်ရှားဒီလိုမြန်ဆန်ပြီးတော့ထိခိုက်တဲ့နေရာကနေတံပြန်မှုကရောဂါကူးစက်မှုကိုရန်တက်ဒါမှမဟုတ်နှေးကွေးစေပါရဲ့ဒါနဲ့တွေမလုံလောက်ပါဘူးဒီမှာသွေးပြူဆရာတွေလိုအပ်ပါရဲ့ခုခံဆရာတွေဖြစ်ပြီးတော့သူတို့ကဇီဝအမတ်တာကိုကြည့်ပြီးရန်သူကိုခွဲခြားသေးပါရဲ့သွေးပြူဆရာတွေကဗိုင်းရပ်စ်တို့ဘက်တီးရီးယားတို့ကိုတိုက်ခိုက်တာပါရန်သူဇီဝအမတ်သားကိုတွေ့တာနဲ့သွေးပြူဥတွေအရေးအတွက်ပွားလိုက်ပါတယ်။ဒီမှာသွေးပြူဥဘေးမျိုးစားကပဋိပစ္စည်းတွေအများကြီးထုတ်ပေးနိုင်ပါတယ်။ပဋိပစ္စည်းတွေခန္ဓာကိုယ်အနှံ့လှည့်လည်သွားပြီးတော့ဇီဝအမတ်သားအတိုင်းလိုက်ရှာပိုးတွေကိုစွမ်းသင်အောင်လုပ်နောက်ဖန်ဆောင်ဆဲလ်တွေကဖြောက်ဖြက်ပေးလိုက်တာပါ။ဒီသွေးပြူတွေကတော့ရန်သူကိုရှောက်ဖွေပြီးတော့ထိခိုက်တဲ့ဆဲလ်တွေကိုဖျက်ဆီးပစ်ပါတယ်။ဒီမှာပြဿနာကယောဂပိုးရဲ့ဇီဝအမတ်တာကိုတွေ့တွေ့ချင်းခုခံအားစနစ်ကတုံ့ပြန်မှုနှိမ့်ကွေးတာပါပြန်တိုက်ဖို့ရက်တော်ကြာတယ်လို့ယောဂပိုးတွေတေချာအမြင့်တွေစီဖို့အချိန်ရသွားစေပါတယ်ကံကောင်းတာကခန္ဓာကိုယ်ကရန်သူကိုမှတ်မိနေတာပဲဖြစ်ပါတယ်ပိုးကုဆက်ခံလိုက်ရတယ်ဆိုရင်ပဋိပစ္စည်းတွေနဲ့သွေးပြူဆဲလ်တွေကဒီပိုးကိုမှတ်ထားလိုက်ပါတယ်ဒီတော့နောက်တစ်ခါဝင်လာရင်တန်းပြီးတော့တိုက်ထုတ်နိုင်ပါတယ်ယောဂပိုးအစွမ်းမပြနိုင်ခင်ခုခံအားစနစ်ကမြင်မြန်လက်ဦးမှုယူပြီးတော့တိုက်ထုတ်ပါရဲ့။ကာဝေးဈေးကလည်းခုခံအားစနစ်ရဲ့မှတ်ဉာဏ်ကိုအသုံးချထားတာပါ။ကာဝေးဈေးကပိုးကုဆက်အောင်ပနာမဖန်တီးခုခံအားစနစ်ကိုလေ့ကျင့်ပြီးယောဂပိုးကိုပြန်တိုက်ထုတ်ဖို့လက်နဲ့ပြင်ဆင်ခိုင်းထားတာဖြစ်ပါရဲ့။ယောဂဖြစ်တဲ့ပိုးဖြစ်ဖြစ်မတန်ဆွမ်းအောင်လုပ်ထားတဲ့ပိုးပိုးနေနေပဲဖြစ်ဖြစ်ခန္ဓာကိုယ်ရဲ့ထည့်လိုက်ပါရဲ့။ဒီမှာကာဝေးဈေးကလူကိုမဖျားနာစေဘဲနဲ့ခုခံအားကိုပြန်တိုက်ခိုင်းတာပါ။တိုက်ခိုက်မှုကိုတံပြန်မှုပြင်ဆင်တဲ့အနေနဲ့ယောဂဘိုးပြင်ပကဝင်လာတာကိုသတိထားမိမယ်။သွေးဖြူမှန့်ညံဆဲလ်နဲ့ပဋိပစ္စည်းကိုထုတ်လုပ်ပေးတာပါ။အဲ့ဒီပဋိပစ္စည်းနဲ့သွေးဖြူဥတွေကအချိန်ကြာလာတဲ့နေ့များပျောက်သွားတယ်လို့တခါတလေကာဝယ်ဆေးကထပ်ထိုးပေးဖို့လိုအပ်ပါတယ်ရှင
်။ VOA American တိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေကြတာပါ။အခုတော့စီပွားရေးကဏ္ဍအပတ်ဆိုင်ကဏ္ဍအလှည့်ရောက်ပါပြီ။ကမ္ဘောဒီးယားနိုင်ငံရဲ့တရုတ်တောင်ကိုရီးယားတို့နဲ့လွတ်လပ်စွာကုန်သွယ်သဘောတူညီချက်အပြင် RCEP လို့ခေါ်တဲ့ဒေသရင်းအလုံးစုံကုန်သွယ်သဘောတူညီချက်မှာအဖွဲ့ဝင်ထားမှုတွေကလည်းကမ္ဘောဒီးယားနိုင်ငံကသူ့ရဲ့ကပ်ဘေးကာလလွန်စီးပွားရေးပြန်ပြီးကောင်းမွန်လာဖို့အတွက်မျှော်လင့်ထားပါတယ်။ဒီကြောင့် VOA သတင်းတောက်လူခန့်ရဲ့သတင်းဆောင်ပါကိုတော့ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်သိန်ကြီးထက်ကတင်ပြပေးမှာပါ။
ဖော်ဝင်ဆယ်နိုင်ငံပါ8000အရှာနိုင်ငံများအပြင်အာဆီယံတရုတ်ဂျပန်တောင်ကိုရီးယားဩစတြေးလျနဲ့နယူးဇီလန်တို့ပါဝင်တဲ့လွတ်လပ်စွာကုန်သွယ်မှုသဘောတူညီချက် RCEP ကဇန်နဝါရီလ1ရက်နေ့မှာတက်ရောက်မှာဖြစ်ပါတယ် RCEP ကုန်သွယ်ဘက်နိုင်ငံတွေအလုံးရဲ့ပြည်တွင်းအသင်းထုတ်လုပ်မှု GDP ကဒေါ်လာ 26.1 ထရီလီယံရှိပြီးတကမ္ဘာလုံး GDP ရဲ့30ရာခိုင်နှုန်းလောက်ရှိပါတယ်ကမ္ဘောဒီးယားနိုင်ငံမှာ COVID-19 ကပ်ဘေးရောဂါနောက်နိုင်ငံတွင်းလူ့ခွင့်ရေးနဲ့ဒီမိုကရေစီရေးဆိုင်ရာဆန်နှုန်းတွေကြောင့်ဥရောပသမ္မဂ EU ဘက်ကကုန်သွယ်ရေးအခွင့်အရေးတချို့ပြန်လည်ရုပ်သိမ်းမှုတွေကြောင့်စီးပွားရေးထိခိုက်နေရတဲ့အတော်တွင်ကမ္ဘောဒီးယားအစိုးရဟာဒီကုန်သွယ်ရေးသဘောတူညီချက်တွေအပေါ်အထူးအလေးထားဆောင်ရွက်လာတယ်လို့သုံးသပ်သူတွေကပြောပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်ကမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကBut it ကအခုလိုပြောပါတယ
် They're absolutely vital to Cambodia.
ဒီသဘောတူညီချက်တွေကကမ္ဘောဒီးယားရဲ့အနာဂတ်စီးပွားရေးမှာအထူးအရေးပါပါတယ်။လာမယ့်နှစ်တွေအတွင်းကမ္ဘောဒီးယားအတွက်ဈေးကွက်တွေကတော့သူ့အိမ်နေခြင်းတွေအဓိကဖြစ်ပါလိမ့်မယ်
။ကမ္ဘောဒီးယားအစိုးရကပြီးခဲ့တဲ့ဆယ်စုနှစ်အတွင်းတရုတ်နယ်ပိုပြီးခိုင်ခိုင်မာမာဆောင်ရွက်လာတာနဲ့အတူပဲ1998ခုနှစ်အတွင်းနှစ်30ကြာစစ်ပွဲအဆုံးသတ်ပြီးနောက်ကမ္ဘောဒီးယားရဲ့စီးပွားရေးအလင်းအမြန်ကြီးထွားလာခဲ့ပါတယ်။နိုင်ငံကုန်သွယ်ရေးက2020ပြည့်နှစ်အတွင်းဒေါ်လာ18000ရှိခဲ့ပြီးအောက်တိုဘာလအတွင်းကလွတ်လပ်စွာကုန်သွယ်ရေးသဘောတူလက်မှတ်ထိုးခဲ့တာနဲ့အတူပဲ
2023ခုနှစ်အရောက်မှာတော့ဒေါ်လာ3,000,000ဖြည့်ရောက်လာဖို့လဲခန့်မှန်းထားပါတယ်။ကမ္ဘောဒီးယားနဲ့တောင်ကိုရီးယားရဲ့နှစ်နိုင်ငံကုန်သွယ်ရေးက2020ပြည်နှစ်မှာဒေါ်လာ3,880ရှိခဲ့ပြီးနှစ်နိုင်ငံကြားမှာလည်းကုန်သွယ်ရေးသဘောတူညီချက်ရရှိထားပါတယ်။ဒီသဘောတူညီချက်အရကမ္ဘောဒီးယားဘက်ကပို့ကုန်အခွန်93.8%ရာခိုင်နှုန်းကင်းလွတ်ခွင့်ပေးမှာဖြစ်ပြီးတောင်ကိုရီးယားဘက်ကတော့ပို့ကုန်အလုံးအတွက်95.6%ရာခိုင်နှုန်းအခွန်ကင်းလွတ်ခွင့်ပေးမှာဖြစ်ပါတယ်ဒေတာရဲအလုံးစုံပူးပေါင်းဆောင်ရွက်ရေးသဘောတူညီချက် ASEP အရလက်မှတ်ထိုးထားတဲ့နိုင်ငံအလုံးတွင်ကုန်သွယ်ရေးမှာလမ်းမဲ့နှစ်20တွင်အခွန် 90 ရာခိုင်နှုန်းကျော်ကင်းလွတ်ခွင့်ရမှာဖြစ်ပါတယ်။တရုတ်ရဲ့ခပတ်လန်းရှိပြည်အခြေခံအဆောက်အုံစီမံကိန်းတွေတိစောက်တာကြောင့်ဒေတာရင်းပေါင်းစည်းမှုအပေါ်မှာဒီ ASEP သဘောတူညီချက်ကနောက်ထပ်အထောက်အပံ့ဖြစ်စေမယ်လို့လည်းသုံးသပ်သူတွေကပြောပါတယ်။ကဘာပေါ်ကစီးပွားရေးဖွံ့ဖြိုးလာတဲ့နိုင်ငံအများအပြားဟာအရှမှာအများအပြားရှိနေပြီးဒေတာရင်းကထိုင်း BNN နဲ့တခြားအာဆီယံနိုင်ငံတွေကြားမှာကမ္ဘောဒီးယားနိုင်ငံကမဟာဗျူဟာမြောက်တည်ရှိနေတာကြောင့်ရင်းနှီးမြှုပ်နှံမှုတွေအတွက်မျက်စိကျเสียဖြစ်တယ်လို့လဲအမေရိကန်ပြည်ထောင်စုဝါရှင်တန်ကမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS က Bart Eads ကအခုလို့ပြောပါတယ်
It's not just China, it's other countries in Asia.
ဟာတရုတ်အတွက်တည်းမဟုတ်ပါဘူး။အာရှဒေသတွင်းကအခြားနိုင်ငံတွေအတွက်လည်းဖြစ်ပါတယ်။ဒါပေမဲ့လည်းဒီကုန်သွယ်ရေးသဘောတူညီချက်တွေကတော့လုပ်ငန်းဆိုင်ရာစီးမင်းစည်းကမ်းတွေကတော့ကမ္ဘောဒီးယားအတွက်အထူးအရေးကြီးပါတယ်။ဒါဟာနိုင်ငံအတွက်လူထုအတွက်စီးပွားရေးနဲ့အလုပ်အကိုင်အခွင့်အလမ်းတွေအတွက်အပြည့်သဘောဆောင်တဲ့ဆောင်ရွက်ချက်တွေဖြစ်ပါတယ်
။ကမ္ဘောဒီးယားပြည်သူ30ရာခိုင်နှုန်းဟာစီရင်မွေးတည်မှုသတ်မှတ်ချက်တရက်ဝင်ငွေ2ဒေါ်လာအောက်ဒါမှမဟုတ်လေအဲ့ဒီလောက်ဝင်ငွေနဲ့နေထိုင်နေကြတာပါ EU ဥရောပတမကဘက်ကကုန်သွယ်ရေးအကျိုးခံစား권တချို့ကိုပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းပြန်လည်ရုပ်သိမ်းခဲ့ပါတယ်ကမ္ဘောဒီးယားရဲ့ကုန်စည်တွေအထူးသဖြင့်အဝတ်အထွက်လိုကုန်စည်တွေအတွေ့ဥရောပဈေးကွက်မှာအခွန်ကင်းလွတ်권ဆုံးရှုံးမှုနဲ့ကပေးယောဂါတွေကြောင့်လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တွေလက်မှတ်ရေးထိုးလာစေရေးအစိုးရအတွက်တွန်းအားတရဖြစ်စေတယ်လို့ကမ္ဘောဒီးယားနိုင်ငံက Arts and Yan ရဲ့ညွှန်ကြားရေးမှူး Brandon Lala ကပြောပါတယ
် With the FTI coming into effect obviously all your
လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်သက်ဝင်လာတာနဲ့အတူတွင်းကုန်ကုန်ပမာဏကန့်သတ်မှုအခွန်ပို့ကုန်တားမြစ်ချက်အားလုံးမရှိတော့ပါဘူးအဲ့ဒါကြောင့်နှစ်နိုင်ငံကြားမှာအကျိုးတူကုန်သွယ်ရေးတိုးလာနိုင်ပါတယ်
။ဒါကြောင့်ဥရောပသမဂ္ဂ EU ဘက်ကကုန်သွယ်ရေးအကျိုးခံစား권တချို့ကိုရုပ်သိမ်းတဲ့ကမ္ဘောဒီးယားဆန်ရမူဝါဒကြောင့်ထိခိုက်ရမှုမှာကိုရီးယားတရုတ်တို့နဲ့လွတ်လပ်စွာကုန်သွယ်မှုနဲ့ခုခံနိုင်မဲ့အခွင့်အလမ်းဖြစ်တယ်လို့လည်းသူကပြောပါတယ်။ဒါအပြင်ကမ္ဘောဒီးယားအနေနဲ့ ASEP သဘောတူညီချက်နဲ့နေဆက်ဖြတ်ကျော်ကုန်သွယ်ရေးထိုးကနေလေအချိုးအမြတ်ရဖို့မျှော်လင့်နေတယ်လို့သူကပြောပါတယ်။ရုရှားနဲ့လည်းလွတ်လပ်တဲ့ကုန်သွယ်ရေးလှုပ်လို့ချောင်းကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းကပြောပါတယ်။အာဆက်သဘောတူညီချက်အရလာမယ့်နှစ်20အတွင်းအဖွဲ့ဝင်နိုင်ငံတွေကြားကုန်စည်ကုန်သွယ်မှုမှာအခွန် 90 ရာခိုင်နှုန်းဖယ်ရှားပေးမှုနဲ့ကမ္ဘောဒီးယားရဲ့ပို့ကုန်9.3ရာခိုင်နှုန်းတိုးလာပြီးရင်းနှီးမြှုပ်နှံမှု23.4ရာခိုင်နှုန်းတိုးတက်လာတာနဲ့အတူနိုင်ငံရဲ့အသင်းထုတ်လုပ်မှု GDP 100ရာခိုင်နှုန်းတိုးလာဖို့ခန့်မှန်းနေလို့ကုန်သွယ်ရေးဝန်ကြီးပန်ဆိုရာဆက်ကပြောပါတယ်ဒါပေမဲ့လည်းကမ္ဘောဒီးယားက Solidarity Center ကအစည်းအဝေးတာဝန်ခံ Wim Cocklin ကတော့သတိပေးပြောဆိုပါတယ
် Overall there could be some positive benefits but at the same time
ကျွန်တော်ကြည့်မယ်ဆိုရင်တော့ပြည်သူပေါ်ဆောင်တဲ့အကျိုးအမြတ်တချို့ရှိနိုင်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဘယ်သူအတွက်အကျိုးစီးပွားလဲဆိုတာကအမြဲတမ်းမေးစရာမေးခွန်းတစ်ခုဖြစ်နေပါတယ်ပိုပြီးကြီးတဲ့နိုင်ငံတစ်ခုနဲ့အခြားနိုင်ငံတစ်ခုကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ဟာတကယ်တမ်းဒန်းတူရှင်ပြိုင်လုပ်ကိုင်နိုင်တာမျိုးဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူ
းအခုတော့ဘလော့ဂါရီပြောသမျှအပတ်စဉ်ကဏ္ဍအလှည့်ရောက်ပါပြီကိုဗစ်ကာယောဂါကာဝယ်ရဲ့အနေနဲ့ကိုဗစ်ကင်းရှင်းသူကိုဗစ်ကာဝယ်ဆေးထိုးထားသူတွေကိုသာဝင်ခွင့်ပြုမယ်လို့ကန့်သတ်တဲ့နေရာတွေတစ်နေ့နဲ့တစ်နေ့များတဲ့များလာနေတဲ့အတွက်ဒီယောဂါပိုကင်းရှင်းကြောင်းအထောက်ထားတွေကိုနဲ့မကွာရှိဖို့လိုလာပါတယ်။ဒါကြောင့်အထောက်ထားအဖြစ်နဲ့ COVID Pass မ
microchip အပြားလေး တွေ ကို Sweden company တစ်ခု က နေ တည်ထွင် ထား ပါပြီ AFP သတင်း ကို အခြေခံ ပြီး မတ်စုမြတ်မွန် က blogger တွေ ပြော တဲ့ အစီအစဉ် မှာ တင်ပြ ထား ပါတယ်
၂၀၂၁ခုနှစ်ထဲမှာကိုဗစ်ကပ်ရောဂါအဆုံးသတ်မသွားတဲ့အပြင်ဗီဇာပြောင်းမျိုးကွဲသစ်တွေပါပေါ်လာတဲ့အတွက်၂၀၂၂ခုနှစ်ကုသိုလ်မှာရောကိုဗစ်စီကံသတ်မှတ်ချက်တွေပိုပြီးတော့ရှိလာပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်အပါအဝင်နိုင်ငံတချို့ကမြို့တွေမှာစားသောက်ဆိုင်တွေအရက်ဘားတွေဈေးဆိုင်တွေစီးပွားရေးလုပ်ငန်းတွေကဆိုင်တဲ့အဆောက်အဦးတွေကိုဝယ်မယ်ဆိုရင်ကိုဗ
ဖို့လိုအပ်လာပါတယ်။လေရင်ခရီး၊မြေရထားခရီး၊ဘတ်ကားခရီးသွားသူမျိုးတွေအတွက်ကတော့မရှိမဖြစ်ကိုစောင့်ထားဖို့လိုလာပါတယ်။အဲ့ဒီအထောက်အထားတွေကိုဆေးထိုးထားတဲ့လက်မှတ်ဒါမှမဟုတ်ရင်လည်းစမတ်ဖုန်းတွေပေါ်ကနေကိုပိုင် QR code နဲ့အများကပြကြပါတယ်။ဆွီဒင်နိုင်ငံကသူတို့ကတော့ကိုယ်ထဲမှာ microchip အနေနဲ့ထည့်ထားကြပါတယ်။ကိုနဲ့ပတ်သက်တဲ့သီးသန့်အချက်အလက်အထောက်အထားတွေကိုကိုယ်ထဲမှာထည့်သွင်းထားတဲ့microchip ဉာဏ်ပညာနဲ့ microchip implant လုပ်ထားတာပါ microchip အပြားလေးပါတဲ့စံစည်းလောက်တာအရွယ်ရှိတဲ့ဖန်ပြွန်လေးကိုအရေပြားရဲ့အပေါ်လွှားထဲမှာထည့်သွင်းထားတာဖြစ်ပါတယ်ဒီနည်းကိုအိမ်မွေးတိရစ္ဆာန်လေးတွေမှာသုံးနေကြတာကြားပြီးဖြစ်ပေမဲ့လူတွေမှာသုံးလာတာကတော့နှစ်ပိုင်းသာရှိပါသေးတယ် microchip ဉာဏ်ပညာကိုအဓိကတည်ထွင်နေတဲ့ Sweden နိုင်ငံက Disruptive Subdermos ဆိုတဲ့ company က COVID Pass microchip လေးတွေကိုတည်ထွင်ထားတာဖြစ်ပါတယ်COVID pass ပြဖို့ရုတ်တရက်ဒေါ်လာချိန်မျိုးတွေမှာအလွယ်တကူအထောက်အထားကိုပြနိုင်မှာဖြစ်တယ်လို့ Disruptive ဉာဏ်ပညာကုမ္ပဏီရဲ့ဦးဆောင်ညွှန်ကြားရေးမှူးကပြောပါတယ
် So I have a chip implant in my arm and I have programmed the chip so that I have my COVID passport and
ကျွန်တော်လည်းမှာ micro chip လေးထည့်ထားပါတယ်အဲ့ဒီအပြားလေးကို COVID နဲ့ပတ်သက်သမျှကျွန်တော်ရဲ့မှတ်တမ်းတွေကြည့်နိုင်အောင် program လုပ်ထားပါတယ်ဘယ်ချိန်ဖြစ်ဖြစ်လိုတဲ့အခါအဲ့ဒီ chip လေးကို scan ဖတ်ပြီးမှတ်တမ်းတွေကြည့်လို့ရအောင်ထည့်ထားလိုက်တာပါ။အဲ့ဒီနေရာကိုလက်ကင်ဖုန်းနဲ့ဖြတ်လိုက်တာနဲ့ကျွန်တော်လိုချင်တဲ့အချက်လက်တွေထွက်လာပါတယ်။ဒါက COVID ကင်းရှင်းကြောင်း PDF ဖိုင်ဖြစ်ပါတယ်။ဒီလိုကိုယ်တည်းတစ်ခါတည်းထည့်ထားလိုက်တော့ကျွန်တော်ကိုယ်တိုင်ပဲဖြစ်ဖြစ်ကျွန်တော်မှတ်တမ်းတွေကြည့်ကျင်တဲ့သူဘယ်သူပဲဖြစ်ဖြစ်ကြည့်နိုင်ပါတယ်။ဥပမာကျွန်တော်ရုပ်ရှင်ရုံတို့ shopping center တို့သွားတဲ့အခါအแทမဝင်ခင်ကျွန်တော်မှာ COVID ရှိမရှိအထောက်အထားပြပါဆိုရင်ကျွန်တော်ဖုန်းပါမသွားရင်တော့အချက်လက်တွေကိုကြည့်လို့ရနိုင်ပါတယ်
။သက်ဆိုင်ရာအစိုးရကျန်းမာရေးဌာနတွေကတရားဝင်ပေးထားတဲ့ကိုယ်နဲ့သက်ဆိုင်တဲ့ COVID ဆိုင်ရာမှတ်တမ်းတွေကိုအလွယ်တကူရယူနိုင်အောင်လို့ Disruptive Company က Microchip အပြားလေးတွေလုပ်ထားပေးတာပါ။တခြားအထောက်အထားတွေအတွက်လည်းသူတို့ကုမ္ပဏီကကိုယ်ရဲထည့်နိုင်တဲ့ Microchip အပြားလေးတွေကိုတီထွင်နေတာပါ။ Digital တော်တကားတွေဖွင့်နိုင်တာမျိုး၊ဘဏ်ကပြားထုတ်ဆရာမလို့ပဲငွေချေနိုင်တာမျိုးတွေအတွက်အချက်လက်တွေထည့်ထားတဲ့ Smartphone တွေသုံးနိုင်တာမျိုးလိုပဲ Microchip တွေကိုသုံးနိုင်တာဖြစ်ပါတယ်။စမတ်ဖုန်းတွေကသူနဲ့သက်ဆိုင်တဲ့ app ကိုဖွင့်ပြီးတော့ကိုယ်ထဲထည့်ထားတဲ့ microchip ပေါ်ကနေဖြတ်လိုက်တာနဲ့ chip အပြားထဲမှာထည့်ထားတဲ့အချက်အလက်တွေကစမတ်ဖုန်းပေါ်မှာပေါ်လာတာဖြစ်ပါတယ်။အခုနေရာတော်တော်များများမှာအသုံးများလာတဲ့ contactless communication ပစ္စည်းတစ်ခုနဲ့တစ်ခုထိတွေ့စရာမလိုပဲဆက်သွယ်နိုင်တဲ့နည်းကိုအသုံးပြုထားတာဖြစ်ပါတယ်။ near field communication အတူကောက်တော့ NFC လို့ခေါ်တဲ့နည်းပညာဖြစ်ပါတယ်။စမတ်ဖုန်းတွေအပါအဝင်NFC tag ပါတဲ့ပစ္စည်းတွေအချင်းချင်းဆက်သွယ်နိုင်တဲ့ဉာဏ်ပညာလေးဖြစ်ပါတယ်
။ We know that the world of connected devices, the Internet of Things,
Internet ကိုရတဲ့ခုထဲမှာ electronic ပစ္စည်းတွေတစ်ခုနဲ့တစ်ခုချိတ်ဆက်ပြီးအပြန်အလှန်ဆက်သွယ်တုံ့ပြန်နိုင်တဲ့ Internet of Things ပစ္စည်းတွေလိုမျိုးပါ။တခါအဖွင့်ပိတ်လုပ်တာ၊ငွေဖြတ်ဆက်တာ၊ smartphone ကပ်ပြီးငွေပေးချေတာအဲဒါတွေအားလုံးက NFC ဉာဏ်ပညာတွေဖြစ်ပါတယ်။ဒါကြောင့်ကျွန်တော်လက်ထက်မှာ chip အပြားလေးရှိနေတဲ့အတွက်သူဤပညာကိုတုံ့ပြန်နိုင်တဲ့တခြားဘာအီလက်ထရောနစ်ပစ္စည်းမျိုးနဲ့မဆိုအခက်အခဲမရှိသုံးနိုင်ပါလေ
။ကိုယ်ထဲမှာထည့်ထားတဲ့ microchip လေးတွေက NFC ဤပညာကြောင့်သူ့ဘာသာသူဆိုရင်တော့အလုံးမလုပ်ပါဘူး။သူနဲ့သက်ဆိုင်တဲ့တခြားပစ္စည်းတစ်ခုခုအပေါ်ကဖြတ်လိုက်တော့မှအလုံးလုပ်တာမို့အချက်အလက်တွေလုံးချုံမှုရှိတယ်လို့ Disruptive Company ကတော့ပြောပါတယ်
။ They are they don't have a battery. They cannot transmit the signal by themselves.So they're basically passive. This is there is
ကိုရဲထည့်ထားတဲ့ chip အပြားလေးတွေဘယ်လိုလုပ်လို့ကလေးနားလည်အောင်ရှင်းပြရရင်သူတို့က battery မလိုဘူးသူတို့ကိုယ်တိုင် signal မလွတ်နိုင်ဘူးသူတို့ကိုဖတ်တဲ့ဆက်မသုံးသေးဒီအတိုင်းဘာမှမလုပ်ပဲရှိနေတယ်ကိုဘယ်နေရာရောက်နေလဲဆိုတာသူတို့ကပြောမပြနိုင်ဘူး smartphone အပေါ်ကဖြတ်လိုက်တော့မှသူတို့အသက်ဝင်လာတာဒီလိုကိုဘယ်သွားနေတယ်လဲဆိုတာလဲနောက်ရောက်မခံနိုင်ပါဘူး ခုလိုအပြားလေးတွေကိုရဲထည့်ထားသူတိုင်းကကိုယ်တော်နဲ့ကိုထည့်ထားကြတာဖြစ်ပါတယ်။ဒီနည်းပညာဘယ်လိုလုပ်တယ်ဆိုတာစူးစမ်းကျင်လို့ထည့်ထားကြတာဖြစ်ပါတယ်
။သူတို့ကုမ္ပဏီကတည်ထွင်ထားတဲ့အစာဦးတွေကိုအဝင်ထွက်လုပ်နိုင်တဲ့ microchip pass မျိုးတခါဒီကိုယ့်ရဲ့ခန္ဓာကိုယ်ကျန်းမာရေးမှတ်တမ်းမျိုးပါတဲ့ microchip မျိုးငွေပေးချေဖို့ဗန်စင်အချက်အလက်မျိုးတွေပါတဲ့ microchip မျိုးစတဲ့ခန္ဓာကိုယ်ရဲ့ microchip မျိုးစုံထည့်ထားသူတောင်းတဲ့ချီရှိနေပါပြီ။
Well, I think it's very much part of my own integrity to have.
Good job, Mogo. Thank you. I love it. Jama got me you tired. Jama, yeah, go here, go there. Say, yeah, chill out. Go, go chip a jali. Yeah, go there. My teeth, thank you. Tired. Go there. Thank you. I'm losing. Losing. Yeah, drop. Poor. I'm so tired. I'm losing. My.
A cool logo. Yeah, say, yeah, chill out. Drop. Yeah, microchip. Drop. Disruptive company got different. Tired. Me. Any chip a jali. Drop. Go. Young. I'm hot. Babu. Go the bone. Go. Teeth. Drop. Yeah. Nine. Teeth. Go. Go. Just. Drop. Be. Bo. Low. Up. Bar.
So a chip implant costs, you know, 100 euros if you want to buy them the more advanced versions.
Korea တဲ့နိုင်ငံနောက်ဆုံးမော်ချစ်ပြားလေးတစ်ခုကိုယူရို100ကျပါတယ်။ကျန်းမာရေးအသားပေးကိုမော်ဝတ်စနိုင်တဲ့ smart နိုင်လို wearable ပစ္စည်းတွေနဲ့နှိုင်းရှင်ကြည့်ရင်ဒီထက်နှစ်ဆလောက်ပေးရပါလိမ့်မယ်။ကိုရဲချစ်အပြားလေးထည့်ထားလိုက်ရင်နောက်အနည်း20 30 40သုံးနိုင်ပါတယ်။ wearable ပစ္စည်းတွေကတော့3နှစ်4နှစ်လောက်ပဲခံတာပါ။
အခုလိုမျိုးကိုယ့်ရဲ့အရေပြားအပေါ်လွှာထဲမှာကိုနဲ့သက်ဆိုင်တဲ့အချက်အလက်တွေပါတဲ့ microchip လေးတွေထည့်သွင်းထားတာကိုလုံခြုံစိတ်ချရရဲ့လားလို့မေးခွန်းထုတ်သေးတွေကတော့ရှိနေသေးဖြစ်ပါတယ်။2022ခုတည်းထဲဘယ်နေရာသွား covid passport covid pass တွေစောင့်ထားဖို့ပို့ပြီးတော့လိုလာနေတာနဲ့အတူဒီအချက်အလက်တွေကိုကိုယ့်ရဲ့ကိုယ်ထဲမှာ microchip လေးတွေအဖြစ်နဲ့ထည့်သွင်းထားတာကသိက္ခာအဆင်ပြေလွယ်ကူတယ်လို့ disruptive company ကတော့ပြောနေပါတယ်ရှင်။ကျွန်မဆင်မြန်ပါမှာ
မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ blogger ဒီပြောသမျှအစီအစဉ်ကိုနောက်တစ်ပတ်ဒီချိန်မှာလည်းဆောင်မြောနားဆင်နိုင်ပါတယ်။အခုတော့2021ခုနှစ်ကုန်လွန်သွားပြီးတဲ့နောက်မှာ2022နှစ်တည့်ရဲ့အမှုပညာလောကအထင်းနေဘလို့ရှိပါသလဲ။တက်တန်ရောင်အစီအစဉ်မှာမအေးတန်တာကျော်ကပြောပြပေးမှာပ
ါ။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြေရှင်းပေါ်ပါကြပါစေ။ကမ္ဘာရဲ့ချင်းမှုရည်ကြီးမှာခေတ်ဆားနေရတဲ့ချစ်ပေါ်ကြောကြားသူတွေနဲ့အနုပညာလောကကသတင်းတူတွေပါလို့တက်တန်ရောင်ဘဲမှာပြောပြပေးသွားပါမယ်။ကျွန်မအေးသနာကျော်ပ
ါ
။မင်္ဂလာပါရှင်။ရုပ်ရှင်အနုပညာလုပ်ငန်းကြီးတစ်ခုလုံးတွေကံမကောင်းခဲ့တဲ့2021ခုနှစ်ကုန်လွန်သွားပြီးတဲ့နောက်2022နှစ်တည့်ရဲ့အလားအလာဘလို့ရှိမလဲကြည့်ကြရအောင်ပါ2019နှစ်ကုန်ကလေးကစခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြီးကြောင့်2021နှစ်လုံးရုပ်ရှင်တွေပိတ်ထားခဲ့ရတဲ့အခြေအနေလောက်မဆိုးပေမဲ့2021ကလည်းတိတ်ကြီးအားရကြရတော့မရှိခဲ့ပါဘူးအခု2022မှာတော့ငွေကုန်ကြေးကျခံရိုက်ခုထားတဲ့ဟောလိဝုဒ်ဘလော့ခ်ဘတ်စတာရုပ်ရှင်ကားကြီးတွေပိတ်သက်တွေကြိုက်တဲ့ဇလန်ရဲစကားအဆက်တွေကြည့်ရမယ်နဲ့ဖြစ်ပါလိမ့်2022မှာထွက်မဲ့ဇလန်တွေရုပ်ရှင်ကားတွေထဲမှာတော့မင်းသားတอมခရုစ်ရဲ့ Top Gun Maverick ရုပ်ရှင်ကားလည်းပါပါတယ်။ပထမ2020ဇန်နဝါရီလမှာရုံတင်ဖို့လုပ်ခဲ့တာကနေပြီးတော့ COVID ကပ်ဘေးကြောင့်ဖိုင်ထရပြီးတော့အခုထိကြာလာတာဖြစ်ပါတယ်။အခုတော့မေ29မှာရုံတင်ဖို့လုပ်ထားပါတယ်။ Tom Cruise ရဲ့နောက်ထပ်ဇာတ်ကားဖြစ်တဲ့ Mission Impossible 7ရုပ်ရှင်ကားကိုတော့စက်တင်ဘာ30မှာရုံတင်မယ်လို့ကြေညာထားပြီးတော့ Harry Potter ဇာတ်ကားတွေရဲ့အဆက်လို့ပြောလို့ရမယ်။ Fantastic Beasts The Secrets of Dumbledore ရုပ်ရှင်ဇာတ်ကားကတော့ April 10ရက်နေ့မှာရုံတင်မှာပါ။ Jurassic Park Dinosaur ရဲ့ခြံဝင်းကြီးရုပ်ရှင်ကားအစ်စ်ဖြစ်တဲ့ Jurassic World Dominion Dominion Dinosaur ကဘာရုပ်ရှင်ကားကိုတော့ဇွန်လ10ရက်နေ့မှာရုံတင်ပါမယ်။အခုနှစ်တည်း2020ကမာဗယ်ရုပ်ရှင်ဇာတ်ကားတွေများများကြည့်ရမယ်နှစ်လည်းဖြစ်ပါရင်။ May 6ရက်နေ့မှာ Doctor Strange in the Multiverse of Madness ဇာတ်ကား July 10ရက်နေ့မှာတော့ Thor Love and Thunderရုပ်ရှင်ဇာတ်ကားအဲ့ကမှာတော့နာမည်ကျော်ဗြိတိရှ်မင်းသား Kristen Bell ကဒီတစ်ခါလူဆိုးကြီး God the Butcher God ကာသတ်နတ်ဘုရားဂေါ်နေရာကနေတရုပ်ဆောင်ထားပါ၏နောက်ပြီးတော့ November 17ရက်နေ့မှာတော့ Black Panther Wakanda Forever ဇာတ်ကားကိုကြည့်ရပါမယ
် Was you right to you
မ မလာလေးရည်နှစ်မှာထွက်မဲ့ The Batman လင်းလို့လူသားရုပ်ရှင်ကမှာတော့ Twilight စကားရင်းနဲ့နာမည်ရတဲ့ဗြိတိသျှမင်းသား Robert Pattinson ကဝိယုံလာလူစံကောင် Batman နေရာကနေပြီးတရုပ်ဆောင်ထားပါရဲ့ February 17ရက်နေ့ထွက်မဲ့ Dead on the Nile နိုင်မီပေါ်ကတည်ဆုံခြင်းရုပ်ရှင်စကားမှာတော့မင်းသား Kenneth Branagh ကစုံတော့ Hercules နေရာကနေပြီးပါဝင်ထားပါရဲ့ Director Ben Lookman ရိုက်ခိုးတဲ့ Elvis Presley အထုပ်ပတ်တီ Elvis ရုပ်ရှင်ကကလည်းဇလာ24ရက်ဒီမှာရုံတင်ပါပါ။မင်းသား Austin Butler ကဒီရုပ်ရှင်ကမှာ Rock and Roll ပြီးရင် Elvis Presley နေရာကနေတရုပ်ဆောင်ထားပါရဲ့။2009ခုနှစ်မှာအရန်လူကြိုက်များအားပေးခံရတဲ့ Avatar ရုပ်ရှင်ကကတော့2020ဒီဇင်ဘာ16ရက်နေ့မှာဒုတိယပိုင်းထွက်လာမှာဖြစ်ပါရဲ့။ Director James Cameron ကပဲဆက်ပြီးတော့ဖန်တီးရိုက်ကူးထားပါရဲ့။2022ကုန်ပိုင်းမှာထွက်လာမယ့်ရုပ်ရှင်တွေထဲမှာဆိုရင်တော့Animation Cartoon က Super Mario Bros. The Movie ရုပ်ရှင်ကကဒီဇင်ဘာလ22ရက်နေ့မှာရုံတင်မှာဖြစ်ပြီးတော့မင်းသား Chris Pratt နဲ့ Charlie Day တို့ကဒီဖိုက်ထဲက Mario ညီနောင် Mario နဲ့ Luigi တို့နေရာကနေအတန်းနဲ့တရုပ်ဆောင်ထားပြီးတော့မင်းသမီး Anya Taylor Joy ကတော့မင်းသမီးလေး Princess Peach နေရာကနေတရုပ်ဆောင်ပေးထားပါတယ်ရှင်Took my crew to Japan, party like Kardashians. Took my bestie to LA, where the girls like to flex. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find us. ဒီတက်တော့ရောင်းတဲ့လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါသေးတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့တိတိချင်းတွေတောင်းခြင်းနဲ့ဆိုရင် email လိပ်စာက bamis@voanews.com ကိုစာရေးသားနိုင်ပါတယ်။ဒီကနေ့ညနေ 9:00 ခွဲကနေ 10:00 အထိ VOA အစီအစဉ်တွေကိုတင်ဆက်ပေးတဲ့အခါမှာတော့လိုင်းနိုမီတာ19 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစုံမိုးကျော်ကပြောပြပေးမှာပါ။
နျူကလ িয়ার ပဋိပက္ခတွေမဖြစ်ဖို့အတွက်နျူကလ িয়ার လန်ဒတွေနောက်ထပ်မပြန်ပွားအောင်အတူတကွပူးပေါင်းတားဆီးကြဖို့လုံခြုံရေးကောင်စီအဖွဲ့ဝင်ကမ္ဘာအင်အားကြီး၅နိုင်ငံကသဘောတူလိုက်ကြောင်းတနင်္လာနေ့မှာပူးနွေးညင်ညာတဲ့သဆောင်ထုတ်ပြန်ပါတယ်နျူကလ িয়ার လန်ဒတွေနောက်ထပ်မပြတ်ပွားအောင်တားဆီးရမယ်လို့အခိုင်အမာယုံကြည်ကြောင်းကြီး၅ကြီးဖြစ်တဲ့တရုတ်ရုရှားပြင်သစ်ဗြိတိန်နဲ့အမေရိကန်ပြည်ထောင်စုကညင်ညာချက်မှာဖော်ပြထားပါတယ်အမေရိကန်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေက Pfizer COVID-19 ကာကွယ်ဆေးအပြည့်တလုံးကိုထပ်မံထိုးနိုင်နိုင်တဲ့သတ်မှတ်ချက်ကိုတနင်္လာနေ့မှာထပ်မံတိုးချက်လိုက်ပါတယ်အသက်12နှစ်ကနေ15နှစ်ကြားအရွယ်အပြည့်ကာကွယ်ဆေးတလုံးကိုအင်အားဖြင့်ကာကွယ်ဆေးတလုံးကိုနောက်ထပ်ထိုးနိုင်ကြောင်း FDA ကအတည်ပြုပြောဆိုလိုက်ပါတယ်ကြားပြည်နယ်တွင်ဒီဇင်ဘာလ24ရက်နေ့ကလူသားချင်းစာနာမှုဝန်ထမ်း2ဦးအပါအဝင်အရသာ35ဦးထက်မနည်းအသက်ခံရတဲ့အပေါ်မှာရှုံးချကြောင်းတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့အာဆီယံအသင်းတို့အနေနဲ့ချက်ချင်းရေးယူဆောင်ရွက်မှုတွေပြုလုပ်ဖို့မြန်မာနိုင်ငံတွင်းကလူသားချင်းစာနာမှုဆိုင်ရာအဖွဲ့14ဘွဲ့က January 14ရက်နေ့မှာလက်မှတ်ရေးထိုးတောင်းဆိုလိုက်ပါတယ်အခုလိုအရာသားတွေနဲ့လူမှုကူညီရေးလုပ်သားတွေကိုကန့်ကွက်လောက်အောင်ဆိုးရတဲ့တိုက်ခိုက်မှုအတွေ့အလွန်ကိုပဲမခံမရနိုင်ဖြစ်ရကြောင်းနဲ့ဒီကိစ္စအတွက်တာဝန်ရှိသူတွေကိုအရေးယူရမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုရှေ့ဘက်ကန်ယိုတန်းအလယ်ပိုင်းပြည်နယ်တွေနဲ့တောင်ပိုင်းဒေသကတချို့မှာစောင်းနှင်းမုန်တိုင်းကြောင့်လေပြင်းနဲ့နှင်းထူထပ်စွာကျခဲ့ပြီးလူသိမ်းပေါင်းခြေလျက်လျက်စင်ပြီးပြတ်တောက်ခဲ့သလိုမြို့တော်ဝါရှင်တန်မှာလည်းအစိုးရရုံးနေပိတ်ခဲ့ရပါတယ်။မြို့တော်ဝါရှင်တန်နဲ့အနီးဗာဂျီးနီးယားမယ်ရီလန်းပြည်နယ်တို့မှာတနင်္လာနေ့ကကျခဲ့တဲ့နှင်းတုက6လက်မထိအကျော်ရောက်ရှိခဲ့ပါတယ်။
နိုင်ငံမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစုံမိုးကျော်ကပြောပြပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရမ်းမွန်ဖြစ်ပါတယ်ရုပ်တံအင်ဂျင်နီယာတွေကတော့ Nelson Lopez နဲ့ Daryl Smith တို့ပါဒီမနေ့ VOA အစီအစဉ်တွေကို line to meter 32 kHz 9335 line to meter 49 kHz 6153နဲ့ပထမနိုင်ဘက်မှာ line to meter 190ကနေတင်ဆက်ပေးခဲ့တာပါသောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးပေးရတဲ့အမျိုးမျိုးကနေကျင်းဝေးကြပါစေ။ဒီဝေကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျတက်ပါ။
This program has come to you from the Voice of America, Washington.